Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 20ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 24 25 30နဲ့ 51 နဲ့ line meter 190ရိုးအနေနဲ့ချိုးလင့်နေပါပြီ တော်တာရှင်များရှင်လမ်းချမ်းမြေ့ကြပါစေကျမနန်းလောပ
ါကျွန်တော်အောင်လင်းဦးပါဒီကနေ့ညနားဆင်ရမယ့်သတင်းတွေမှာတော့အဲဒီစစ်သွေးကြွားတွေကပြန်ပင်းဝင်မပေးရင်တက်ပြစ်မယ်လို့ချင်းချောက်ခံထားရတဲ့ဂျပန်နိုင်ငံသားနှစ်ယောက်ကိုချက်ချင်းပြန်လွတ်ပေးဖို့ဂျပန်ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။ဒီနေ့ကမ္ဘာစီးပွားရေးဟာအားနည်းနိုင်ပေမဲ့တိုးတက်မဲ့အလားအလာတွေလည်းရှိနေတယ်လို့ပြည်ပဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကဟောကိန်းထုတ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမအေးတန်တာကြုံနေတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့သတင်းတွေထဲမှာတော့အမျိုးသားပညာရေးဥပဒေကိုဆန္ဒပြတဲ့အနေနဲ့ကျောင်းသားတွေမန္တလေးမြို့နဲ့ရန်ကုန်မြို့ကိုစတင်ချီတက်နေကြတဲ့နောက်ဆုံးရသတင်းကိုနားဆင်ရမှာပါ။
ကျွန်တော်တို့လမ်းလုံးလမ်းကွာတိုင်းမှာရဲတွေကကျွန်တော်အင်အားကိုကြီးတာတော့ဗီဒီယိုရိုက်တာတပ်ပုံမှတ်တမ်းယူတာတွေရှိတယ်။ဟောယူနီဖောင်း
ကျောင်းသားတပိတ်ကောင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ပါရှင်ဒီတဲ့အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးမှာပါ။ဒီပြင်ကချင်ပြည်နယ်ဖားကန်ဒေသကတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့စစ်ဘေးရှောင်ရွာသားတွေရဲ့စားနပ်ရိက္ခာအခက်အခဲကြုံတွေ့လာနိုင်တဲ့သတင်းပြန်လည်တင်ပြချက်နဲ့နိုင်ငံတကာသတင်းမှာတော့အမေရိကန်သမ္မတရဲ့လွတ်တော်မှာဒီကနေ့ညပြောမဲ့နိုင်ငံတော်အခြေပြမိန့်ခွန်းအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီလိုအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်ခုတော့အင်္ဂါနေ့ထိုက်တန်းရောက်တဲ့တွင်ကိုကိုအောင်လင်းဦးနဲ့မအေးတန်တော်ကျော်တို့ကပြောပြပေးကြပါအောင်ရှင
်။ Islands သွေးကြွားဖွဲ့ IS ကဖမ်းဆီးထားပြီးပြန်ပင်းငွေဒေါ်လာတန်း100ကို82နာရီအတွင်းမပေးရင်တတ်ပြစ်မယ်လို့ချင်းချောက်ခံထားရတဲ့ဂျပန်နိုင်ငံသားနှုတ်ကိုအ мян ဆုံးပြန်လွတ်ပေးဖို့ဂျပန်ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံသားတွေကိုတတ်မယ်လို့ချင်းချောက်လိုက်တာဟာခွင့်မလွတ်နိုင်တဲ့လုပ်ရဖြစ်တဲ့အကြောင်းနဲ့သူတို့နှုတ်ကိုထိခိုက်နာကျင်အောင်မလုပ်ဖို့အ мян ဆုံးပြန်လွတ်ပေးဖို့ဝန်ကြီးချုပ်ရှင်ဆိုဟာဘီကအပြင်းထန်တောင်းဆိုလိုက်တာပါ။လီမွန်ယောင်ဝစ်ဆုံနေနဲ့ဂျပန်နိုင်ငံသားနှုတ်ကိုဒူးထောက်ခိုင်းထားပြီးဒမြောင်တလက်နဲ့ဝစ်ဆုံနဲ့ဝစ်ဆင်ထားသူစစ်သွေးကြွတယောက်ကအင်္ဂလိပ်ဘာသာနဲ့ချင်းချောက်ပြောဆိုထားတဲ့ဗီဒီယိုထွက်ပေါ်လာပြီးနိုင်ပိုင်းအကြာမှာပဲဂျေရုဆလင်မှာရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ကပြောဆိုလိုက်တာလည်းဖြစ်ပါတယ်။စစ်သွေးကြွရဲ့ဗီဒီယိုထဲမှာတော့ဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားနှုတ်ဟာခန်းချီကိုတိုနဲ့ဟာရူနာယကာဝါလို့ဖြစ်တယ်လို့ပြောဆိုထားတယ်လို့အဲစစ်သွေးကြွအဖွဲ့ပေါ်နောက်နိုင်ငံတွေရဲ့စစ်စင်ရေးတွေကိုဂျပန်နိုင်ငံကထောက်ခံနေတာဟာလည်းမိုက်မဲတဲ့လုပ်ရဖြစ်ဝေဖန်ပြောဆိုခဲ့တာပါ။ဤဝန်နဲ့စီးရီးယားနိုင်ငံတွေမှာရှိကြတဲ့အဲစစ်သွေးကြွပြင်းမှတ်တွေကိုပြီးခဲ့တဲ့ဩဂုတ်လကစလို့လေကြောင်းကနေအချိန်ပေါင်း1900ကျော်ထိုးစစ်ဆင်တက်ခတ်ခဲ့တဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းဖွဲ့တွေမှာတော့ဂျပန်နိုင်ငံမှာပါဝင်ပေမဲ့ဆွန်နီမွတ်စလင်အစိုးရတွေကိုတက်ခတ်နေတဲ့နိုင်ငံတွေအတွက်စစ်ဖက်နဲ့မဆိုင်တဲ့အကူအညီတွေဖြစ်ဒေါ်လာ100ပေးရဖို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကစနေနေ့မှာပဲကတိပြုပြောကြားထားတာဖြစ်ပါတယ်
IS Islamic စစ်သွေးကြွားတွေအတွက်တိုက်ခိုက်ရေးသမားတွေစုဆောင်းပေးနေသူတွေလို့တန်တရားရှိသူနှစ်ဦးကိုပြီးခဲ့တဲ့သတင်းပတ်ထဲဖမ်းဆီးခဲ့တဲ့ဂျာမနီနိုင်ငံမှာနောက်ဆက်တွဲအဖြစ်နဲ့ဘယ်လင်မြို့တော်နဲ့တခြားမြို့တွေကနေရာပေါင်း73ခုမှာရဲတပ်ဖွဲ့ဝင်တွေကစီးနှင်းရှာဖွေမှုတွေပြုလုပ်ခဲ့ကြပါတယ်။ဒီကနေ့စီးနှင်းခဲ့တဲ့နေရာတွေဟာတောက်ကြနေကဖမ်းဆီးလိုက်သူနှစ်ဦးနဲ့ဆက်နွယ်မှုရှိတယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါ။စီးနှင်းခဲ့တဲ့အိမ်ကသူတွေကိုတန်တရားရှိသူတွေအဖြစ်နဲ့သဘောထားဆက်ဆံတာမျိုးမရှိပေမဲ့လည်းကွန်ပျူတာတွေ hard drive တွေအပါဝင်ပစ္စည်းတော်တော်များများကိုတိမ်းဆဲတာတွေတော့ရှိတယ်လို့လည်းဂျာမန်သတင်းဌာန Deutsche Welle ကပြောတာဖော်ပြပါတယ်ဒီလဆန်မိုင်ပြင်သစ်နိုင်ငံမှာလူ18ယောက်သေဆုံးခဲ့ရတဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ခြင်းကဆလို့ဥရောပတလွှာမှာတော့လုံခြုံရေးအတွက်တက်လှမ်းထားဆဲဖြစ်ပါတယ်ဥရောပမှာအကြမ်းဖက်တိုက်ခိုက်မှုအနေရီကြုံခဲ့ရပြီးပထမဦးဆုံးအကြိမ်ကျင်းပတဲ့ဥရောပသမဂ္ဂ EU နိုင်ငံသားရေးဝန်ကြီးတွေရဲ့မနေ့တုန်းကအစည်းအဝေးမှာတော့မွတ်စလင်နိုင်ငံတွေနဲ့အတူလက်တွဲပြီးတော့အကြမ်းဖက်ဝါဒတိုက်ဖျက်ရေးစီမံကိန်းသစ်တွေစတင်ဖို့သဘောတူခဲ့ကြပါတယ်ရှင
်။ဒီနေ့2015ခုနှစ်ကမ္ဘာစီးပွားရေးတိုးတက်မှုဟာနှစ်ခွေးနိုင်ပေမဲ့တိုးတက်မဲ့အလားအလာတွေလည်းရှိနေတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကခန့်မှန်းထားပါတယ်။တရုတ်ရုရှားဥရောပနဲ့ဂျပန်နိုင်ငံတွေမှာအနှုတ်လက္ခဏာတွေတွေ့ရမယ့်အလားအလာတွေရှိနေပေမဲ့ကမ္ဘာစီးပွားရေးဟာပြီးခဲ့တဲ့2014ခုနှစ်မှာထက်ဒီနှစ်မှာနည်းနည်းပိုပြီးအရှိန်ရလာမယ်လို့မျှော်လင့်ရတဲ့အကြောင်း IMF ရဲ့စီးပွားရေးဆရာအကြီးကဲ Oliver Blanchard ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ American ပြည်ထောင်စုကတော့ပြီးခဲ့တဲ့အောက်တိုဘာလထဲခန့်မှန်းထားတာထက်3.5%ခန့်နှုန်းပိုတိုးပြီး3.5%ခန့်နှုန်းလောက်နဲ့စီးပွားရေးထူးထူးခြားခြားတိုးတက်နိုင်တယ်လို့လည်း IMF ရဲ့အစိုးရကစားကဖော်ပြထားပါတယ်ရင်နံဈေးတွေကျဆင်းလာနေတဲ့အတွက်ရင်နံတင်သွင်းနေတဲ့တိုင်းပြည်တွေအတွက်အကျိုးရှိနိုင်ပေမဲ့ရုရှားနဲ့နိုင်ဂျီးရီးယားတို့လိုရင်နံတင်ပို့နေတဲ့တိုင်းပြည်တွေအတွက်တော့ထိခိုက်နိုင်တယ်လို့လည်း IMF အရာရှိ Blanchard ကပြောပါတယ်။ကမ္ဘာရင်နံဈေးနှုန်းကတော့ပြီးခဲ့တဲ့နှစ်ဇွန်လထဲမှာရင်နံဈေးတစ်ပေပါကိုအမေရိကန်ဒေါ်လာ100လောက်ရှိနေရာက ခုခါဒေါ်လာ50တဝက်လောက်ထိကျဆင်းခဲ့တာပါကုန်စည်နှုန်းကျဆင်းမှုတွေကြောင့်တောင်အာဖရိကလက်တင်အမေရိကနဲ့ကာရီဘီယံဒေသနိုင်ငံတွေမှာတော့စီးပွားရေးအားနည်းနိုင်တယ်လို့လည်း IMF ကခန့်မှန်းထားပါတယ်ငွေတန်ဖိုးအတက်ကျကြောင့်ဂျပန်နိုင်ငံနဲ့ဥရောပကစီးပွားရေးအင်အားကြီးတန်းပြေတွေမှာတော့အကျိုးရှိနိုင်တယ်လို့လည်း IMF ကပြောပါတယ်
တရုတ်ဆိုရကထုတ်ပြန်တဲ့ကိန်းဂဏန်းအသစ်တွေအရတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ24နှစ်အတွင်းမှာအနှေးကွေးဆုံးအချိန်နဲ့သွားခဲ့ပြီးတော့2015ခုနှစ်မှာဒီတိုင်းဆက်ဖြစ်လိမ့်မယ်လို့ခန့်မှန်းရပါတယ်။2014ခုနှစ်အတွင်းတရုတ်စီးပွားရေးက 9.4 ရာခိုင်နှုန်းပဲဖွံ့ဖြိုးခဲ့လို့ကြိုတင်ခန့်မှန်းထားတဲ့ 9.5 ရာခိုင်နှုန်းမပြည့်မီပဲရှိခဲ့ရတယ်လို့တရုတ်ဆိုရကဒီကနေ့ပဲပြောကြားပါတယ်။ပြန်မဆက်နိုင်တဲ့ကျွေးမီတွေအများများလာပြီးတော့ငွေချင်းကားတဲ့စနစ်လဲပျက်စီးခဲ့တာအိမ်ချမ်းမြေဈေးတွေလဲကျနေဖြစ်ခဲ့ရတဲ့နှစ်အတွက်ဆိုရင်တော့ဒီဖွံ့ဖြိုးနှုန်းကမစိုးလာပါဘူးလို့လေးလာခဲ့တဲ့သူတွေကပြောပါတယ်အိမ်ချမ်းမြေတက်မိုးတွေကလည်း2015စီးပွားရေးအတွက်ဝင်တော့ဝင်ဖို့အဖြစ်ဆက်ပြီးတော့ရှိနေပြီးတခြားစီးပွားရေးကဏ္ဍတွေကိုရိုက်ခတ်မှုဖြစ်စီမှာပါတရုတ်ပြည်တွင်လုပ်ငန်းတွေစီကနေဝယ်လိုအားနှေးကွေးစေတဲ့ငွေချေးတန်ဖိုးမြင့်မားမှုတန်တရာအစပြုတာကိုစီးပွားရေးပညာရှင်တွေစိုးရိမ်နေကြပါတယ်။တရုတ်စီးပွားရေးဆက်ပြီးတော့နှေးကွေးတာဟာကမ္ဘာဈေးကွက်ကိုရိုက်ခတ်နိုင်ပြီးတော့အမေရိကန်နဲ့ပို့ပြီးလှုပ်လှုပ်ရှားရှားရှိနေတဲ့စီးပွားရေးအပေါင်းလက္ခဏာကိုရောဗြိတိရှ်အလုပ်သမားဈေးကွက်ကိုရောအကျိုးရုပ်စေနိုင်တယ်လို့ကမ္ဘာပိုင်ကပြောပါတယ်။ဒီတရုတ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေကြောင့်လာမယ့်နှစ်နှစ်အတွင်းကမ္ဘာစီးပွားရေးအခြေအနေခန့်မှန်းချက်ကို IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကလည်းရှင်းပြပြခဲ့ပါတယ်။ကမ္ဘာအဓိကစီးပွားရေးအင်အားကြီးနိုင်ငံတွေမှာအပြော့ရာဟာအခုသတင်းပတ်တွေအတွင်းမှာလောင်စာဆီဆဲကျလို့ရရှိတဲ့အကျိုးမြတ်ထက်ပိုပြီးတော့တာလွန်လိမ့်မယ်လို့ IMF ကသတိပေးနေပါတယ်ရှင
် VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့အင်ကာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကနေ့ American Congress လို့တော်မှာသမ္မတ Barack Obama နိုင်ငံတော်အခြေပြမင်ကိုပြောကြားရမှာချမ်းသာတဲ့ American နေပေါ်အခွန်ပိုးတူးကောက်ရေးတိုက်တွန်းပြောဆိုပါလိမ့်မယ်။ဒီနေ့မင်ကောသူ့ရဲ့သမ္မတတန်းအတွင်းအတိုက်ခံ Republican Party ကလုံးဝထိန်းချုပ်ထားတဲ့လွှတ်တော်နေရာရှိမှောက်မှာပထမဆုံးအကြိမ်ပြောကြားမဲ့မင်ကောလည်းဖြစ်ပါတယ်။ Social တွေ၊ငွေစုစာချုပ်တွေ၊အင်ချမ်းမြေတွေကိုလိုပိုင်ဆိုင်မှုတွေကိုရောင်းချရကရလာတဲ့အကျိုးမြတ်တွေပေါ်အခွန်နေပိုးတူးကောက်ဖို့ဒေါ်လာတန်နဲ့ချီတန်နဲ့အင်ချမ်းမြေတွေကိုအမွေရတဲ့သူတွေပေါ်ခွန်ကလေးခွင့်ပေးထားတာတွေအဆုံးသတ်ဖို့နဲ့တိုင်းပြည်မှာအကြီးအမားဆုံးဗန္ဓာရေးလုပ်ငန်းတွေအပေါ်အခွန်တုတ်တွေကောက်ခံမှုစရာတွေကိုသမ္မတကထည့်သွင်းပြောဆိုတော့မှာပါအခွန်တိုးမြင့်ကောက်ခံရမှာရှေ့လာမဲ့စနစ်တွေရလာမဲ့ခန့်မှန်းရင်ဒေါ်လာဘီလီယံ320ကိုအလေအလတ်ဝင်ဝင်ရှိတဲ့အမေရိကန်နိုင်ငံသားတွေအပေါ်အခွန်လျှော့ပေးထားတာကိုကာမိစီဖို့နဲ့ဒေသဆိုင်ရာကောလိပ်တွေမှာအခမဲ့ပညာသင်ပေးတာမျိုးလိုကိစ္စတွေမှာသမ္မတကအသုံးပြုသွားဖို့ရည်ရွယ်ထားတာဖြစ်ပါတယ်သမ္မတရဲ့အဆိုပြုချက်ပေါ်Republican လွတ်တော်အမတ်တွေကတော့အပြင်းထန်ကန့်ကွက်နေကြတာပါ Republican Party ကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့လွတ်တော်တက်တမ်းဝယူကောက်ပွဲတွေမှာအထက်နဲ့အောက်လွတ်တော်နေရာစလုံးမှာအများစုနဲ့အနိုင်ရပြီးထိန်းချုပ်ထားတာဖြစ်ပါတယ်ကနေဒါနိုင်ငံကနေ American ပင်လယ်ဝေးကမ်းရိုးတန်းထိရင်းနှံပိုင်လိုင်းတက်တမ်းဖောက်လို့ရေးအစီအစဉ်နဲ့ပတ်သက်လို့အခြေတင်ဖြစ်နေရတာတွေသမ္မတဥပမာရဲ့ကျမ်းမာရေးဆက်ရှောက်မှုဥပဒေမှာအပြောင်းအလဲလုပ်တာတွေပါဝင် Republican တွေလုံချင်တဲ့ကိစ္စတော်တော်များများတော့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာသုံးပြီးပယ်ချမယ်လို့လည်းသမ္မတဥပမာကအခိုင်အမာပြောဆိုထားတာဖြစ်ပါတယ်
ကမ္ဘာမှာအလုံးလက်မဲ့နှုံးကလာမဲ့၅နှစ်မှာမြင့်တက်မှာဖြစ်ပြီးတော့2019မှာအလုံးလက်မဲ့အရေးတွဲ212တန်းရှိမယ်လို့ကုလသမဂ္ဂကသတိပေးသွားပါတယ်။2008ခုနှစ်မှာစီးပွားရေးဆုံးယုံမှုဖြစ်ပွားခဲ့ပြီးတော့ပြန်နလန်ထူလာတဲ့အခြေအနေဟာတိတ်ကြီးကောင်းမလာခဲ့ဘူးဆိုတာကို ILO နိုင်ငံတကာအလုံးသမားအဖွဲ့အစည်းရဲ့အစဉ်ခံစာတင်မှထောက်ပြထားပါတယ်။ဒီလိုမျိုးအလုံးလက်မဲ့မှုအခြေအနေရဲ့တခြားစီးပွားရေးဖွံ့ဖြိုးမှုမငြိမ်မြမှုတွေရဲ့ပေါင်းစပ်လိုက်ရင်အထူးသဖြင့်အသက်15နှစ်နဲ့24နှစ်ကြားလူငယ်တွေကြားမှာလူမှုရေးမတည်ငြိမ်မှုတွေဖြစ်စေနိုင်တယ်လို့ ILO ကသတိပေးပါတယ်။အဲဒီအသက်အရွယ်အပိုင်းခြားတွင်းကလူငယ်တွေဟာတခြားအသက်အရွယ်တွေထက်သုံးဆပို့ပြီးတော့အလုံးလက်မဲ့ဖြစ်နိုင်တယ်လို့ ILO ကဆိုပါတယ်။အမေရိကန်ပြည်သူနဲ့ဂျပန်နိုင်ငံတွေမှာအလုပ်လက်မဲ့နှုန်းရော့ကျလာပြီးမြဲလေတခြားဥရောပနိုင်ငံကြီးတွေမှာအလုပ်လက်မဲ့နှုန်းမြင့်နေတော့ပါပဲ။ Arab ဒေသ၊တောင်အမေရိကဒေသတချို့အပိုင်းတွေနဲ့ Caribbean ဒေသတွေမှာအလုပ်လက်မဲ့အခြေအနေမကောင်းသေးဘူးလို့ ILO ကခန့်မှန်းထားပါတယ်။တောင်အာရှနဲ့အာဖရိကတိုက် စာဟာရတဲကနာရတောင်ပိုင်းနိုင်ငံတွေကအလုပ်သမားတွေအတွက်လည်းအလုပ်ပြုတ်ဖို့အစိုးရအားဆုံးဖြစ်တယ်လို့ ILO ကဆိုပါတယ်ရှင်
။ယမန်နိုင်ငံရဲ့မြို့တော်ဆနာကသမရနန်းတော်ကိုရှီယာစစ်သွေးကြွတွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။ဝန်ကြီးချုပ်ရဲ့အိမ်တော်မှာညဘက်တိုက်ပွဲတွေဆက်လက်ဖြစ်ပွားပြီးသဘုံတွေနဲ့အစိုးရတပ်တွေကဆွေးနွေးမှုတွေပြပြခဲ့ပြီးတဲ့နောက်မှာပဲဟောက်တီသဘုံတွေကဒီကနေ့စောပိုင်းမှာတိုက်ခိုက်မှုတွေလုပ်ခဲ့တာလို့လည်းပြောဆိုကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာသမရအာဆဖ်ဂါနီရွေးသူရွေးထားတဲ့ဝင်ကြီးလောင်းတွေကိုအများကယုံကြည်ကိုးစားမှုရှိမရှိမဲပေးဖို့အတွက်ဝူလက်စီဂျာဂါအောက်လွတ်တော်မှာဒီကနေ့ပဲပွဲထုတ်ပါတယ်ရွေးခေါက်ပွဲမှာသူ့ရဲ့ရှင်ပြိုင်ဘက်ဖြစ်ခဲ့ပြီးတော့ညမောင်အစိုးရမှာသူနဲ့အတူပါဝင်ရတဲ့အဗ်ဒူလာအဗ်ဒူလာနဲ့အကြကြီးညှိနှိုင်းမှုတွေပြုလုပ်ခဲ့ရတယ်လို့အခုလိုမျိုးမိတ်ဆက်ပေးတာကိုသူသမရဖြစ်ပြီးတော့6လ4လကြာတော့မှပြုလုပ်နိုင်တာပါသမရရွေးကောက်ပွဲမှာအငင်းပွားစရာတွေဖြစ်ခဲ့ပြီးတော့အမေရိကန်ကဂျာဝင်ဆေးဆက်ပေးလို့သဘောတူညီမှုတစ်ခုရပြီးတဲ့နောက်မှာသမရကာနီဦးဆောင်တဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အစိုးရအဖွဲ့မှာမစ္စတာအဗ်ဒူလာကအမှုဆောင်အရာရှိချုပ်ဖြစ်တဲ့တာဝန်ယူပြီးတော့သမရနဲ့အာဏာခွဲဝေယူထားပါတယ်။အမျိုးသမီး၃ဦးပါဝင်ဝင်ကြီးအဖွဲ့အတွက်အဆိုပြုထားသူ28ဦးကိုမိမဆက်ပေးခင်မှာတော့သမရကာနီကလုံခြုံရေးဗန္နာရေးစီးပွားရေးနဲ့ဆင်းရဲနှံပွားမှုအပါအဝင်အာဖဂန်နစ္စတန်နိုင်ငံကြုံတွေ့နေရတဲ့အခက်အခဲတွေကိုထောက်ပြပြီးတော့ဥပဒေပြုအမှတ်တွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်အောင်စုနေတိုခေါ်မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့တို့နဲ့ရယူခဲ့တဲ့လုံခြုံရေးသဘောတူညီမှုတွေဟာနိုင်ငံကိုအထောက်အကူဖြစ်တယ်လို့သမ္မတကပြောပါတယ်။ဥပဒေပြုအမှတ်တွေလက်ခံနိုင်မဲ့အဝန်ကြီးဖြစ်ဖြစ်ဖို့သူအတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ရွေးချယ်ထားတဲ့ဥပဒေပြုအမှတ်တွေအနေနဲ့သူတို့ကြိုက်သလိုလက်ခံခွင့်ပယ်ချခွင့်ရှိတယ်လို့သမ္မတကပြောပါတယ်ရှင်။
ယူကရိန်းနိုင်ငံရှိပိုင်းကာကစ်မြို့ကတရားရုံးတရုံနေပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူ12ယောက်ထပ်မံတဲ့ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ယူကရိန်းမျိုးသားရေးဝါဒီနိုင်ငံရေးပါတီတစ်ခုဖြစ်တဲ့စပိုဘိုဒါပါတီဝင်တွေကိုမနေ့တုန်းကရုံးတင်စစ်ဆင်နေတဲ့တရားခွင်ကနေထောက်ခံသူတွေပြန်ထွက်လာချိန်မှာပဲပောက်ကွဲမှုဖြစ်ခဲ့တာပါ။ပောက်ကွဲမှုမှာတော့စပိုတိုဘာပါတီဆက်နွယ်မှုရှိမရှိဆိုတာပြောဖို့စောစီးတဲ့အကြောင်းနဲ့ခုခါအကြမ်းဖက်လုပ်ရတဲ့ခုဖြစ်နေအာဏာပိုင်တွေကစုံစမ်းစစ်ဆင်နေတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်
The Voice of America, VOA. အင်္ဂါနေ့ထိတ်တန့်ရောက်တဲ့တင်တွေကိုကိုအောင်လင်းဦးနဲ့မအေးသနာကျော်တို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းအနားဆင်နိုင်ပါတယ်ရှင်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အကြောင်းသားတွေဟာမန္တလေးမြို့ကနေရန်ကုန်မြို့ကိုစတင်ချီတက်နေသလိုနယ်မြို့အသီးသီးကအကြောင်းသားတချို့ကလည်းဒေသတချို့မှာပညာရေးဥပဒေကိုကန့်ကွက်စန့်ကျင်နေကြပါရယ်ပြည်သူလွတ်တော်ပြန်လည်စတင်တဲ့နေ့ဖြစ်တဲ့တနင်္လာနေ့ကတော့သမရကပြည်ထောင်စုလွတ်တော်နာယကကိုပေးပို့တဲ့သဝန်လွှာမှာအတီးပြုတ်ပြီးတော့အမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါရယ်အသေးစိတ်ကိုတော့မအေးအေးမာကတင်ပြပို့ထားပါရရှင်
မန္တလေးမြို့အိန္ဒိယဖျားဝင်းကနေစတင်ထွက်ခွာလာတဲ့အမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်တဲ့ကျောင်းသားတပိတ်ဟာမနေ့ပိုင်းကနေလမ်းတစ်လျှောက်ကျွေးကျော်တဲ့နေနဲ့ချီတက်လာနေကြပါတယ်ညနေပိုင်းမှာတော့မန္တလေးတိုင်းမြင့်ငယ်မြို့ကိုရောက်ရှိလာခဲ့ပြီးသူတို့ကိုအာဏာပိုင်တွေကမြို့နယ်တိုင်းမှာနောက်ကနေလိုက်လံတရင်ယူမှုတွေရှိနေတယ်ဆိုပြီးကျောင်းသားတပိတ်ခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကဆိုပါတယ်
ကျွန်တော်တို့ရန်ကုန်လမ်းကွာတိုင်းမှာရဲတွေကကျွန်တော်အင်အားကိုကြီးတာတော့ဗီဒီယိုရိုက်တာတပ်ပုံမှတ်တိုင်းယူတာတွေရှိတယ်ဟိုယူနီဖောင်းပြည့်စုံနေရဲတွေလမ်းတစ်လျှောက်မှာတော့ကျွန်တော်နောက်ကလိုက်နေတဲ့အင်အားရှိတယ်အဲဒါဟိုဝတ်စုံကြီးဝတ်ပြီးတော့ပေါ့မြင့်ငယ်ကိုရောက်တဲ့အချိန်မှာသူတို့တပ်ဖွဲ့ချိန်ွားတယ်ဒီရဲဝင်းနဲ့လိုက်နေရတယ်ကတော့အများကြီးပါပဲဆိုင်ငယ်နဲ့
အလားတူမုံရွာပခောက်ကူဒဝဲစားတဲ့နေရာတချို့မှာလည်းအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်မှုတွေရှိနေပြီးနေမျိုးအသီးသီးကနေသူတို့တပိတ်ကိုလာရောက်ပူးပေါင်းကြမှာဖြစ်တယ်လို့လည်းတပိတ်ခေါင်းဆောင်တူဦးလည်းဖြစ်ဘက္ခတများအဖွဲ့ချုပ်ရဲ့အထွေထွေတွေ့ရင်မှုလည်းဖြစ်တဲ့မတ်ဖြိုးဖြိုးအောင်ကဆိုပါတယ်ကျောင်းသားတပိတ်တွေဟာရန်ကုန်မြို့မှာလာရောက်ပူးပေါင်းကြမှာဖြစ်ပြီး15ရက်တွင်ရန်ကုန်မြို့မှာတပိတ်စခန်းဖွင့်မယ်ဆိုပြီးကျောင်းသားတွေကကြေညာထားတာပါလွှတ်တော်ပြန်ဆခဲ့တဲ့တနင်္လာနေ့တုန်းကတော့နိုင်ငံတော်သမ္မတဦးသိန်းစင်ကပြည်ထောင်စုလွှတ်တော်နာယကကိုတဝန်လွှာပေးပို့ခဲ့ပြီးအတီးပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါတယ်ဒီထဲမှာကျောင်းသားတွေထောက်ပြပြောဆိုခဲ့တဲ့အချက်တွေကဗဟိုအချုပ်ကံမှုလျှော့ချရေးအမျိုးသားပညာရေးကော်မရှင်မလိုကြောင်းတောင်းဆိုမှုနဲ့အလားတူအစ်မြေပညာရေးပေါင်းစပ်မှုကော်မတီမလိုအပ်ကြောင်းတောင်းဆိုမှုတွေဆရာအဖွဲ့အစည်းတွေနဲ့ကျောင်းသားအဖွဲ့အစည်းတွေဖွဲ့စည်းနိုင်ရေးဥပဒေမှာထည့်သွင်းတန်ရေးတောင်းဆိုမှုတွေလူတိုင်းအကျုံးဝင်နိုင်တဲ့ပညာရေးကိုဥပဒေမှာထည့်သွင်းဖို့တွေတိုင်းရင်းသားစာပေယဉ်ကျေးမှု ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လက်တွေ့ကျင့်သုံးရခြင်းမရှိသေးတဲ့ဥပဒေနဲ့ပတ်သက်ပြီးပညာရေးဝန်ကြီးဌာနကဆောင်ရွက်ပေးနိုင်တဲ့ဥပဒေမူပေါင်းထဲမှာမရှိတဲ့အတွက်ဥပဒေပြုရေးအပိုင်းကနေပြန်လည်စဉ်းစားသုံးသပ်ပေးဖို့လိုအပ်ပါတယ်ဆိုပြီးရေးသားဖော်ပြခဲ့ပါတယ်။ NNEA လို့ခေါ်တဲ့ပညာရေးအဖွဲ့အစည်းရဲ့မူဝါဒညှိနှိုင်းရေးအဖွဲ့ဝင်မတ်တူတူမာကတော့သမရရဲ့တဝင်လောဟာကျောင်းသားလှုပ်ရှားမှုတွေကြောင့်တက်ရောက်လာတယ်လို့ယူဆကြောင်းနဲ့ပညာရေးဥပဒေရေးဆွဲစဉ်ကပါဝင်ခဲ့ရတဲ့အရက်ဖက်ဖွဲ့စည်းတွေဟာ National Level အဆင့်မှာတော့ပါဝင်ခွင့်ဆုံးဖြတ်ချက်ချခွင့်တွေကတ်သတ်ခံရတာကြောင့်ဒီလိုအခြေအနေတွေဖြစ်လာရတယ်ဆိုပြီးပြောပါတယ်
။ကျောင်းသားတွေရဲ့ဒေသနာထုတ်ဖော်တဲ့ဟာရေးတက်ရောက်မှုရဲ့နောက်ဆက်တွဲကိစ္စဖြစ်တဲ့အတွက်ကျောင်းသားတွေတောင်းဆိုထားတဲ့ကျမတို့ရဲ့၄ပွင့်ဆိုင်ပေါ့နော်အစိုးရရောလွတ်တော်ရောကျမတို့ NNEA တို့ပညာရေးဖွဲ့စည်းရောပေါ့အဲ့ဒီပိတ်ကုန်အဲ့လိုပါတဲ့ဒိဋ္ဌုံဆွေးနွေးရေးတွေကပဲအကောင်းဆုံးဖြေရှာနိုင်မလို့ထင်တယ်။အရင်တော့ကတော့ဒီခုမှပြောတဲ့ဒီမိုကရေစီအင်္ဂလန်ချတဲ့ပါဝင်ခွင့်နဲ့ဆုံးဖြတ်ပိုင်ခွင့်ကစတင်ပလိုက်တာပေါ့နော်ပထမဆွေးနွေးပွဲမှာပါဝင်ခွင့်မရှိရဲ့ဆုံးဖြတ်ပိုင်ခွင့်ကတော့လုံးဝမရှိဘူးဒီရပ်ဘက်ဖွဲ့စည်းပညာရေးဖွဲ့စည်းရဲ့ဟာနောက်တကယ်ဒီ national level အဆင့်ပေါ့နော် finalize ကိုရောက်တဲ့အချိန်ကျတော့လုံးဝပါဝင်ခွင့်ရောဆုံးဖြတ်ပိုင်ခွင့်ရောမရှိခဲ့တဲ့အတွက်ဒါကပို့ပြီးတော့အငင်းပွားစရာဖြစ်လာတာပေါ့နော်အခုသမရရဲ့တဝန်လာမှာလဲပါတယ်သူဒီကပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့တွေနဲ့သူ96ချိန်ဆွေးနွေးပွဲတွေလုပ်ပြီးတော့မှဒီထွက်လာတဲ့အမျိုးသားပညာရေးဥပဒေကိုလွတ်တော်ထင်ပြီးတော့ဒီလွတ်တော်အတည်ပြုပေးခဲ့တဲ့အတွက်ဒါကတော့သူခုခံကာကွယ်တိုးဆိုသွားတာပေါ့နော်
အငင်းပွားဝယ်ဖြစ်နေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့လွှတ်တော်မှာတော့ဘလို့ဆုံးဖြတ်မယ်ဆိုတာမသိပေမဲ့ကျောင်းသားတွေကတော့အစိုးရလွှတ်တော် NNEA လို့ပညာရေးအဖွဲ့အစည်းနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီကိုတရားဝင်ဆွေးနွေးနိုင်ဖို့ကိုပဲတောင်းဆိုနေပါတယ်ရှင်
မအေးအေးမှာပါရှင်တောသားရှင်တွေအခုကြားခဲ့ရသလိုပဲပြီးခဲ့တဲ့နှစ်ထဲပြည်တော်စုလွတ်တော်မှာအတည်ပြုပြီးသမရလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ဖို့သမရဦးသိန်းစိန်ကပြည်တော်စုလွတ်တော်နာယကထံကိုတဝန်လွှာပေးပို့လိုက်တာကြောင့်အမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ပြင်ဆင်နိုင်မယ့်အလားအလာကောင်းတွေရှိတယ်လို့လွတ်တော်ကိုယ်စားလှယ်တွေကယူဆပါတယ်စတင်ပြဋ္ဌာန်းချိန်ကလေးကအားနည်းချက်တွေရှိခဲ့တဲ့အတွက်ခုလိုပြန်လည်သုံးသပ်ဖို့အခြေအနေတွေဖြစ်လာရတာလို့လည်းသုံးသပ်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပါမယ်ရှင်
အေဂျင်စာပညာသင်ကြားနိုင်ရေးနဲ့မြို့သားပညာရေးအဆင့်မြင့်မားတိုးတက်စေဖို့ဥတည်ပြီးတော့လို့ဆိုပြီးပြည်ခဲ့နှစ်ကပြဋ္ဌာန်းခဲ့တဲ့မြို့သားပညာရေးဥပဒေပါပြဋ္ဌာန်းချက်တချို့ကိုပြန်လည်သုံးသပ်ပြင်ဆင်ပေးဖို့သမရဦးသိန်းစိန်ကဒီလွှတ်တော်ထံကိုပေးပို့တဲ့တဝန်လွှာကိုတော့လွှတ်တော်မတ်တွေကြားမှာဒီကနေ့ဖြန့်ဝေပေးခဲ့တာပါသမရကအခုလိုတင်ပြတောင်းဆိုလာတဲ့အတွက်ဝေဖန်မှုတွေရှိနေတဲ့မြို့သားပညာရေးဥပဒေကိုလွှတ်တော်မှာပြန်လည်သုံးသပ်ဆွေးနွေးပြင်ဆင်မှုတွေဖြစ်လာဖို့အလားအလာကောင်းတွေတွေ့ရတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးမင်းသိန်းကပြောပါတယ်
ပြန်ပြီးဆွေးနွေးမှုတွေဖြစ်လာဖို့အလားအလာရှိတယ်လို့ပဲပြောရမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီကလောက်ကသွတ်တော်နိုင်ငံကစားလဲပြည်ပြည်ကြောင်းလဲလိုအပ်တဲ့ကိစ္စရံမျိုးတွေရှိတဲ့ဆိုရင်သွတ်တော်ဘက်ကဆောင်ရွက်မယ်လို့ဒီရှားကာလပေါ့နော်။ဟာပြောခဲ့ပြတာရှိပါတယ်။ဒါကြောင့်မို့ဒီဥပဒေကဒီပြန်လဲဆွေးနွေးလာနိုင်တဲ့ဥပဒေတရားဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။
မြို့သားပညာရေးဥပဒေဟာသွတ်တော်မှာစတင်အတည်ပြုခဲ့တဲ့အချိန်ကလေးကအားနည်းချက်တွေရှိခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။
ကျွန်တော်တို့ဒီဥပဒေကိုရေးဆွဲခဲ့တဲ့နေရပါဗျာဥပဒေကနှစ်ခုဖြစ်လာတယ်လွတ်တော်ပညာရေးညီညွတ်ကော်မတီရဲ့ပြင်ဆင်ဆောင်ရွက်နေတဲ့အခြေအနေအဲ့ဒီပြင်ဆင်ဆောင်ရွက်နေမှုအခြေအနေမှာလည်းဝန်ကြီးဌာနဘက်ကပူးပေါင်းဆောင်ရွက်တယ်အဲတစ်ခါကြလဲဝန်ကြီးဌာနသူ့ဥပဒေတရားရေးရေးပြီးအဲ့ဒီဥပဒေနေရာလွတ်တော်ကိုရောက်လာတယ်ဗောဗျာအဲ့ဒီအခြေအနေကြမှာဒီဥပဒေနှစ်ခုကိုပြန်ပြီးဖောင်ဆက်ဆောင်ရွက်ရတဲ့အခြေအနေတစ်ခုဖြစ်လာတယ်အဲ့အဲ့ဒီအခြေအနေကလည်းဥပဒေရဲ့စတင်ခံပေါ်မှာအာဏာချက်ရှိခဲ့တယ်။အဲဥပဒေဒီမှာအာဏာချက်ရှိနိုင်တယ်။ဒါတွေကိုကျွန်တော်တို့ကတကယ်ကိုဟိုပြည်သူလူထုကြားမှာဒီဥပဒေနဲ့ပတ်သက်နိုင်ငံတကာမှာလူတွေရာကနေထွက်ပေါ်လာတဲ့အကြံတွေပေါ်နေဥပဒေကိုပြုလုပ်တင်နေလို့ပဲကျွန်တော်ဖြစ်နေ။ဒီအခြေအနေမှာကြောင်းလဲမှုလိုအပ်တဲ့ကိစ္စကိုကျွန်တော်တို့ကြောင်းလဲကြအောင်အဲဒါကိုကျွန်တော်တို့လက်ခံနိုင်ဖို့ပဲလိုပါတယ
်။အမျိုးသားပညာရေးဥပဒေကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကပြည်ထောင်စုလွှတ်တော်မှာအတည်ပြုခဲ့ပြီးအဲ့ဒီနောက်သမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပညာရေးဥပဒေပါပြဋ္ဌာန်းချက်တွေထဲမှာဗဟုချုပ်ကန့်မှုများလုံးနေတာ။ကျောင်းသားသမဂ္ဂနဲ့ဆရာအသင်းပင်တွေလိုဒီအဖွဲ့အစည်းတွေလွတ်လပ်စွာဖွဲ့စည်းခွင့်ပေးမထားတဲ့အပေါ်မှာဝေဖန်မှုတွေရှိခဲ့တယ်လို့ပဲဒီပြဋ္ဌာန်းချက်တွေကိုပြင်ဆင်ပေးဖို့တောင်းဆိုမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တာပါ။ဒီလိုတောင်းဆိုမှုတွေရှိခဲ့ပြီးတဲ့နောက်ပညာရေးဝန်ကြီးဌာနနဲ့ပညာရှင်တွေကညှိနှိုင်းတင်ပြလာတဲ့အပေါ်မှာပြည်ထောင်စုအစိုးရကပြန်လည်သုံးသပ်မှုတွေလုပ်ခဲ့ပြီးတော့အခုလိုအမျိုးသားပညာရေးဥပဒေပါပြဋ္ဌာန်းချက်တချို့ကိုပြန်လည်သုံးသပ်ပြင်ဆင်ပေးဖို့အဆိုပြုတဲ့အကြောင်းပြည်ထောင်စုလွှတ်တော်နိုင်ငံကထံကိုပေးပို့တဲ့သမရရဲ့တဝန်လွှာထဲမှာဖော်ပြထားတာပါ ပြည်သူလူထုကိုယ်စားလှယ်ကိုဖြိုမင်းသိန်းကတော့ဘယ်လိုဥပဒေပဲဖြစ်ဖြစ်ပြဋ္ဌာန်းတဲ့နေရာမှာပြည်သူလူထုတွေကြဲကြဲပြန့်ပြန့်ပါဝင်ဆောင်ရွက်နိုင်ဖို့အရေးကြီးတယ်ဆိုတာကိုအခုအချိန်လေးကထောက်ပြနေတယ်လို့ပြောဆိုသွားပါတယ်ရှင်
မခင်ဖြူထွေးပါရှင်ခုတော့ကချင်ပြည်နယ်ဖက်ကသတင်းတင်ပြပါမယ်ကချင်ပြည်နယ်ဖားကန့်ဒေသကတိုက်ပွဲကြမှာပိတ်မိနေတဲ့အောင်ပါလီရွာကရွာသားတွေဟာခုခါကန်စည်းရွာကိုပြောင်းရွှေ့နေထိုင်နေကြပြီးသူတို့တွေဟာပုံမိုးလုံခြုံတဲ့ဖားကန့်ဘက်ကိုပြောင်းရွှေ့ခြင်းမင်းမဲ့ရွှေ့ပြောင်းခွင့်မရသေးပါဘူးလောလောဆယ်မှာလက်ပန်းဆက်သွယ်ရေးပြတ်တောက်နေတာကြောင့်ရက်ရှည်ကြလာမယ်ဆိုရင်စစ်ဆောင်ဒုက္ခသည်တွေဟာရိတ်ခါအခက်အခဲကြုံတွေ့လာရဖွယ်ရှိနေပါတယ်အပြည့်စုံကိုကိုမိုးစော်ကတင်ပြချပါတယ်
ဖားကန့်ဒေသအတွင်းတိုက်ပွဲတွေဟာဒီလ15ရက်နေ့ကအောင်ပါလီရွာနီးမှာစတင်ခဲ့တာဖြစ်ပြီးတိုက်ပွဲဆက်ဆခြင်းမှာလက်နက်ကြီးတွေနဲ့ပစ်ကတ်တိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေဟာသူတို့ရက်ရွာဒေသမှာမနေရဲအောင်အထိတ်တလန့်ဖြစ်ခဲ့ကြပါတယ်အခုအခါမှာတော့အောင်ပါလီရွာကလူ2000နီးပါးဟာတိုက်ပွဲဖြစ်ရာနေရာနဲ့အနှဲငယ်အလန်းကွာတဲ့ဥရုချောင်းတစ်ဖက်ကန်းကကန်စည်းရွာကိုပြောင်းရွှေ့နေတယ်လို့ဒေသခံတယောက်ကပြောပါတယ
်မရှိတော့ဘူးအလုံးဒီဘက်မှာပဲကန်စည်းမှာပဲစုနေကြတယ်အဲ့ဘက်ကနေလို့မှမရတော့တာဟိုမှာဒါလားဒါအကြီးကတပည့်ဖြစ်တဲ့ခါကျွန်တော်တို့ကမနေရတော့ဘူးလေထက်ပြေကုန်တပည့်အလုံးအဲ့ကြောင့်ဒီမှာပဲစုနေတာပါဖျားကြောင်းမှာရောဟိုဖုန်ကြီးကြောင်းမှာရောအဲ့မျိုးစုပြီးမှနေကြတာ
အောင်ပါလေရွာသားတွေကိုဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကစစ်ဘေးလွတ်ရာဖားကန့်မြို့မှာခိုးလုံနေထိုင်ဖို့အတွက်တွားရောက်ခေါ်ဆောင်ခဲ့ပေမဲ့စစ်တပ်ကခွင့်မပြုခဲ့ပါဘူးဒေသခံတွေဟာပိုပြီးလုံခြုံစိတ်ချရတဲ့ဒေသကိုပြောင်းကျင်ပေမဲ့ပြောင်းခွင့်မရဖြစ်နေပါတဲ့
။ဒီကလည်းမတော်ခိုင်ဘူးဟိုကလည်းမလာခိုင်ဘူးအဲ့လိုမျိုးဖြစ်နေတာ
။စစ်ဆောင်ဒုက္ခသည်တွေကိုကုညီဆောင်ရွက်ပေးနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကချင်ပြည်နယ်သဘာပတိအဖွဲ့ဝင်ဦးဒါရှိလာဆိုင်ကတော့ကန်စီရွာဘက်ကိုလမ်းပန်းအဆက်အသွယ်တွေဖြတ်တောက်ထားတာကြောင့်ရေရှည်မှာဆိုရင်စစ်ဆောင်ဒုက္ခသည်တွေဟာရိခအခက်အခဲနဲ့တွေ့ကြုံလာနိုင်တယ်လို့ပြောပါတယ်။
ကစီရွာလေးကိုရောက်လာပြီပေါ့နော်ဟိုဘက်ကလည်း1800လောက်ပေါ့နော်ကျောင်းသူကျောင်းသားပေါ့နော်မူလတန်းကနေ7တန်းအထိကျောင်းသူကျောင်းသားအယောက်300နဲ့ရွာသားအယောက်အလုံးပေါင်း1800ပေါ့လုံချုံရေးအနေထားကြတော့တစ်ဖက်မှာကလည်းတိုက်ပွဲတွေဟိုဘက်ကမှလည်းအချိန်မီးဖြစ်လာနိုင်တဲ့အနေထားရှိတဲ့အတွက်ကြောင့်လို့ကျွန်တော်တို့ကစိုးရိမ်တာပေါ့ဗျာအဲ့ဘက်ကိုလမ်းပိတ်ထားတာက50ရက်ရှိပြီလေအဲ့ကစီရွာမှာလည်းအ ਨੇ ဆုံးလူဦးရေကမရှိဘူးဆို1000ဝန်းကျင် 1000 ပေါ့ဆိုရင်အလုံး2000ကျော်ဝန်းကျင်လူဦးရေကနေရ9ရက်10ရက်လောက်အဲ့မှာလမ်းပိတ်ထားတဲ့ဆိုတဲ့အချိန်ကျတော့ဆန်တို့ခြီတို့စားတို့အဲ့မှာအခက်အခဲရှိလာနိုင်တယ်လေ
ရိခအခက်အခဲကိုဖြေရှင်းနိုင်ဖို့အတွက်ဖားကန့်မြို့ပေါ်ကဘာသာရေးလူမှုရေးအဖွဲ့အစည်းတွေကဆန်နဲ့ငွေကြေးတွေကောက်ခံပြီးထောက်ပံ့ဖို့ပြင်ဆင်နေတယ်လို့လည်းဦးဒါရှိလာဆိုင်ကပြောပါတယ်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့ဖားကန့်ဒေသအခြေစိုက်တပ်မ66တပ်မမှုကစစ်ဆောင်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ရိခါကိုတာဝန်ယူမယ်လို့ကြေပေးထားကြောင်းပြောပါတယ
်။အခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် PCG ကိုအဲ့ကစီတူလူထုတွေလည်းပဲအများဆုံးလာခေါ်ပါဆိုပြီးအတန်ကြားကြားလို့လေကျွန်တော်လည်းအဲ့ဟိုသွားမယ်လို့ကျွန်တော်ကဟိုစစ်ဆောင်ရာဒီတပ်မ66တပ်မမှုနဲ့ကျွန်တော်တွေ့တွေ့ပါတယ်။လုံခြုံရေးရဟုတ်လေအမတော်လို့ဝင်လာဘူးဆိုပြီးမှတို့တာဝန်ယူဘူးဆိုတော့ပြောတော့ကျွန်တော်လည်းအဲ့ကိုမတော်ဖြစ်ဘူးဗျ။နောက်ပြီးအမပြည်သူလူထုတွေကိုလည်းပဲတို့ကအေးဆေးဆေးတိုက်ပွဲလည်းမဖြစ်တတ်ဖြစ်နေဖြစ်နေပါပြီ။အဲကြောင့်ခေါ်ဆရာမလိုတော့ဘူးဆိုပြီးမှတို့လည်းပြောပါလေ။ဒါဆိုတော့တို့ရဲ့တာဝန်ယူရေးကိစ္စနဲ့အားလုံးနဲ့ပတ်သက်ပြီးမှလည်းအဲတမဆတ်ဆတ်တမမှုတို့ပဲအားလုံးတာဝန်ယူမယ်လို့ပြောပါလေဗျ
။ဖားကန့်ဒေသမှာမနေ့ကနဲ့ဒီကနေ့တိုက်ပွဲတွေငြိမ်သက်နေတယ်လို့ပြောပါတယ်။တချို့ဒေသခံတွေကတော့ဖားကန့်ဘက်မှာတိုက်ပွဲမဖြစ်ပေမဲ့ဖားကန့်မိုးကောင်းလန်းကနန်ယားဘက်မှာတနက်တန်တွေကြားနေရတယ်လို့ပြောပါတယ်။ပြီးခဲ့တဲ့အပတ်ကတိုက်ပွဲတွေစတင်ပြီးတဲ့နောက်ဖားကန့်ဒေသမှာရဲစခန်းလူနေရပ်ကွက်နဲ့ကားလမ်းတွေမှာမိုင်းအနည်းဆုံး15လုံးလောက်ပေါက်ကွဲပြီးလူတစ်ယောက်သေဆုံးခဲ့တယ်လို့12ယောက်လောက်ဒဏ်ရာရခဲ့ပါတယ်။တချို့ဖောက်ခွဲမှုတွေကဖမ်းဆီးရမိသူတွေကိုစစ်ဆေးချက်အရဖောက်ခွဲသူဟာကချင်လွတ်လပ်ရေးတပ်ဖွဲ့ကလို့လည်းအစိုးရကသတင်းထုတ်ပြန်ပါတယ်။
ကိုမိုးစောတင်ပြသွားပါရှင်။အခုကချင်ပြည်နယ်ဖားကန့်ဒေသစစ်ပွဲတွေအတွင်းတရုတ်လူမျိုးရာကနန်းပိတ်မိနေတယ်လို့တရုတ်အစိုးရပိုင်း Golden Times ကမနေ့ကဖော်ပြရေးသားခဲ့ပေမဲ့လို့သူတို့စုံစမ်းလေ့လာချက်အရတော့ဒီလိုတရုတ်အများအပြားစစ်ပွဲတွေပိတ်မိနေတယ်ဆိုတဲ့သတင်းမမှန်ကန်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပြောခဲ့ပါရရှင
် Well, Myanmar has manygreat products and services that are very attractive to the United States
နိုင်ငံကြီးလုံးနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိမှုလေဈေးကလည်းလုံးချင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step
that will take us nearer to a truly revolutionary.
ဒီနေ့ဇာတ်လမ်းနဲ့ပို့ပြီးခက်ခဲတာပေါ့ကားကြားထဲမှာနေနေရတာပေါ့ကားကြားထဲအခုဝင်းတက်ရှာနေရတာဒီဘက်ပတ်ဆောင်မရရအောင်ရှာတာမနေ့ပိုင်းဟိုဈေးဖို့ရအောင်ရှာတာ
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
အေကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်ခုတော့နိုင်ငံတကာသတင်းတပုတ်နောက်ဆုံးတင်ပြပေးမှာပါအမေရိကန်သမ္မတဘရက်အိုဘားမားအခုညလွတ်တော်မှာပြောကြားမဲ့နိုင်ငံတော်အခြေပြမင်ခွန်းထဲမှာအမေရိကန်စီးပွားရေးပြန်လည်ဥမော်လာတာကိုဦးစားပေးပြောကြားမယ်လို့မျှော်လင့်ရပါတယ်သမ္မတအိုဘားမားအနေနဲ့အမေရိကန်ကုန်ထုတ်လုံးမှုမြင့်မားရေးနဲ့အစစ်မြင့်ပညာသင်ကြားခွင့်ပုံမိုးရရှိရေးဆောင်ရွက်နေတဲ့အစိုးရရဲ့အစီအစဉ်တွေကိုအများပြည်သူအကြားလိုက်လံပြောကြားနေပြီဖြစ်တဲ့အကြောင်းအင်ဂျီရောသတင်းထောက်အာရွန်ပန်ဒေးကသတင်းပေးပို့ထားပါရယ်အပြည့်အစုံကိုကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်သမ္မတအိုဘားမားဟာ2014ခုနှစ်အတွင်းတိုးတက်အောင်မြင်ခဲ့တဲ့အခြေအနေတွေကိုနိုင်ငံတော်အခြေပြမင်ကုန်းမပြောခင်သတင်းပတ်အတန်းကြားအခုနှစ်စံပိုင်းကလေးကနိုင်ငံအနှံ့လိုက်လံပြောကြားနေခဲ့တာမှာလူငယ်တွေကောလိပ်တက်နိုင်ရေးလှုပ်ဆောင်ပေးနေတာနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ
် In December our business has created 240,000 new jobs our unemployment rate fell to 5.6% which is the lowest
ဒီဇင်ဘာလထဲမှာကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းတွေဟာအလုပ်ကိုင်ပေါင်း24,000ကိုဖန်တီးပေးနိုင်ခဲ့ပါတယ်အလုပ်လက်မဲ့အရေးအတွက်ဟာလည်း6နှစ်ခွဲအတွင်းအနှိမ့်ဆုံးဖြစ်တဲ့ 5.6 ခိုင်နှုန်းကိုကျဆင်းသွားခဲ့ပါပြီဒါဟာ2014ခုနှစ်ဟာ1990ပြည့်နှစ်တွင်နောက်ပိုင်းအလုတ်ကိုင်းအများဆုံးဖန်တီးပေးနိုင်တဲ့နှစ်ဆိုတာကိုပြသနေတာပဲဖြစ်ပါတယ်
။ဒါပြင်ဇန်နဝါရီလ9ရက်နေ့ကတန်နစီပြည်နယ်အတွင်းသမ္မတအိုဘားမားပြောကြားခဲ့တဲ့မင်ကွန်းထဲမှာလည်းအရေးအချင်းပြည်မီသူចောင်းသားတွေအနေနဲ့ဒေသကောလိပ်နှစ်နှစ်အခမဲ့တက်ခွင့်ရမယ်အစီအစဉ်ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံတော်အခြေပြမင်ကွန်းမပြောခင်ရက်ပိုင်းလိုမီရှိဂန်ပြည်နယ်က Ford ကားဆက်ရုံမှာပြောကြားတဲ့မင်ကွန်းအတွင်းမှာလည်းအခက်ခဲနဲ့ရင်ဆိုင်ခဲ့ရတဲ့အမေရိကန်ကားထုတ်လုပ်ရေးလုပ်ငန်းပြန်လည်ဥမော်လာနေပြီဆိုတာကိုထောက်ပြပြောဆိုခဲ့ပါတယ်
။ Last year American auto workers churned out cars faster than any year since 2005. Ford has brought jobs back.
မနေ့ကဆိုရင်အမေရိကန်ကားကုမ္ပဏီတွေဟာ2005ခုနှစ်နောက်ပိုင်းကားရေးအတွက်အများဆုံးကိုထုတ်လုပ်နိုင်ခဲ့ကြပါတယ်။Ford company ဟာဆိုရင်လဲမက္ကဆီကိုမှာရှိနေတဲ့သူတို့ရဲ့စက်ရုံတွေအမေရိကန်နိုင်ငံတို့ကိုပြန်ရွှေ့လာပြီးအလုပ်ကိုင်ပေါင်း24,000ကိုဖန်တီးပေးနိုင်ခဲ့ပါတယ
်။ IS အစ္စလာမ်စစ်ကြွတွေကိုတိုက်ခိုက်နေရတာအနောက်အာဖရိကတိုက်မှာအီဘိုလာရောဂါပိုပြန့်နှံ့နေတာစတဲ့နိုင်ငံတကာရေးရာမှာစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လဲသမ္မတဝါမဟာအမေရိကန်လူလတ်တန်းစားတွေတိုးတက်ကြီးပွားရေးအတွက်အစဉ်အမြဲဆောင်ရွက်နေကြတာဖြစ်ပါတယ်။သမ္မတအနေနဲ့သူ့ရဲ့အခုတစ်ခေါက်နိုင်ငံတော်အခြေပြမိန့်ခွန်းအတွင်းပြည်တွင်းရေးကိုအဓိကထားပြောကြားလိမ့်မယ်လို့ Center for American Progress American တိုးတက်ရေးဌာနမှတာဝန်ထမ်းဆောင်နေသူလည်းဖြစ်သမ္မတအိုဘားမားရဲ့အကြံပေးအရာရှိဟောင်းလည်းဖြစ်ဖူးသူ Larry Kopp ကပြောပါတယ
် I think he recognized that you know we got to get strong at home before we can be strong in the world and you know basically
ကိုတိုင်းမီတွင်းမှာအရင်အားကောင်းလုပ်ပြီးတော့မှကမ္ဘာလေမှာလည်းကျွန်တော်အင်အားတောင့်တင်းနိုင်မယ်ဆိုတာသူ့အနေနဲ့သဘောပေါက်ပုံရပါတယ်တကယ်တော့ကျွန်တော်တို့ရဲ့ဝေးပြေးလမ်းတွေကလည်းပြိုပြက်နေပါပြီဥပမာအဖြစ်အဝေးပြေးလမ်းပြင်ဖို့ရမုံငွေလိုမယ်။ဒါကြောင့်ကိုယ့်ရဲ့တိုင်းပြည်အတွက်မှာအင်အားမတောင့်တင်းမဲနဲ့ကမ္ဘာလေမှာအားမကောင်းနိုင်ဘူးဆိုတာကိုသူထည့်ပြောလိမ့်မယ်လို့ကျွန်တော်ထင်တယ်
။အမေရိကန်အနေနဲ့ကုန်ကြောထုတ်လုပ်တဲ့အဓိကနိုင်ငံဖြစ်လာအောင်လှုပ်ဆောင်တာအင်တာနက်ဆက်သွယ်မှုပုံမှန်ကျပြအောင်လှုပ်ဆောင်ပေးတာနဲ့ဒေတာကောလိပ်နှစ်နှစ်အခမဲ့တင်ကြားခွင့်ရရေးစတဲ့သမရရဲ့အဆိုပြုချက်တွေဟာလွတ်တော်နေရာစလုံးကို Republican Party ကထိန်းချုပ်ထားတာကြောင့်အတိုက်အခံပြုမှုတွေနဲ့ရင်ဆိုင်ရမှာကတော့တေးကြပါတယ်။အထူးသဖြင့်ကတော့သမရအဆိုပြုတဲ့အစီအစဉ်လေးအပေါ်လွတ်တော်အမတ်တွေရဲ့အတည်ပြုချက်ရယူဖို့လိုအပ်တဲ့ဆိုရင်အခက်ခဲနဲ့ပုံမရင်ဆိုင်ရခြင်းရှိပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစူးစီတင်ပြသွားတာပါရှင် VOA American အတန်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်လေးကိုည10နာရီချိန်လိုင်းတိုမီတာ24 25 30နဲ့တောင်းနေဆက်ပြီးအတန်းလွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညကြမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 25 30နဲ့ 51 တို့ဝါနေည10နာရီအထိထုတ်လွှင့်ပေးနေတာပါဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံအကြောင်းသိကောင်းစရာနဲ့ဒိုင်ရိုက်လေး line ကိုနားဆင်ကြရပါမယ်ခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရမှာပါဒီတစ်ပတ်စီစဉ်ကိုတော့ဦးသိန်းထိုက်ဦးကတင်ဆက်ထားပါတယ်ရှင်
ဒီနေ့အင်္ဂါနေ့မှာသဗ္ဗတဥပမာနိုင်ငံတော်ခြေပြမိန်ကွန်းပြောကြားဖို့စီစဉ်ထားပါတယ်။ပြည်သူနိုင်ငံကချာလီအက်ဗ်ဒူသတင်းစာတိုက်ချမ်းပဲတက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ပြည်အောင်စုအပါအဝင်အတ္တန်တစ်သမုဒ္ဒရာရဲ့တစ်ဖက်တစ်ချက်နိုင်ငံတွေမှာလုံခြုံရေးကိုအထူးဆောင်ကျက်ထားတဲ့အချိန်လွတ်တော်နေရစလုံးရဲ့ရှေ့မှောက်သဗ္ဗတဥပမာမိန်ကွန်းပြောကြားမှာဖြစ်ပါတယ်။ဒီနိုင်ငံတော်ခြေပြမိန်ကွန်းမပြောခင်ဂျပန်အတွင်းမှာပဲသဗ္ဗတဥပမာကအမေရိကန်ပြည်အောင်စုတဝမ်းကိုသွားလာပြီးပြည်တွင်းမှာရရှိနေတဲ့ဒုတိယအောင်မြင်မှုတွေထူးသဖြင့်အလုတ်ကိုင်း OA စိုက်ဘာလုံခြုံမှုပညာရေးအခြေအနေတိုးတက်မှုတွေနဲ့ပတ်သက်ပြီးလူထုနဲ့တွေ့ဆုံပွဲတွေမှာပြောကြားခဲ့ပါတယ်။ပြည်သူနိုင်ငံမှာကြုံခဲ့ရတဲ့ဂျမ်းဘက်တက်ခဲမှုတွေကြောင့်လဲအစွန်ရောက်ဂျမ်းဘက်သမားတွေကိုချိန်မုံရေးကအပြည့်အဝအောင်မြင်ဖို့လှမ်းဝေးနေတယ်ဆိုတာပြလိုက်သလိုဒီလုံခြုံရေးကိစ္စကပြည်တွင်းလုပ်ငန်းစဉ်တွေရဲ့အဓိကတာဝန်တရဖြစ်နေသေးတယ်ဆိုတာကိုသမ္မတဥပမာကိုနှိုးဆော်လိုက်သလိုဖြစ်နေပါတယ်။
The streets of Paris, the world scene was
Paris မြို့လမ်းပေါ်မှာအကြမ်းဖက်သမားတွေဘာအတွက်တိုက်ခိုက်ခဲ့တယ်ဆိုတာကဘာကနောက်တစ်ချိန်မြင်တွေ့ခဲ့ရပါပြီ။အကြမ်းဖက်သမားတွေထားနိုင်ခဲ့တာကအမုန်းတရားနဲ့လူတွေအတွက်နာကျင်မှုတွေပါ။ကျွန်တော်တို့ရပ်တည်လာတာကလူသားအလုံးအတွက်လွတ်လပ်ခြင်း၊မျှော်လင့်ခြင်းနဲ့လူကုန်တိုက်ခါအတွက်ပါ။ Paris မြို့ရဲ့ရပ်တည်ချက်ကကဘာကိုကိုစားပြုလိုက်တာပါ။ဒီစိတ်ဓာတ်ဟာအကြမ်းဖက်မှုကိုကဘာကချိန်မုံပြီးနောင်ထာဝရတည်ရှိနေမဲ့စိတ်ဓာတ်ဖြစ်ပါတယ်။
လွှတ်တော်နယ်စလုံးကို Republican Party ဘက်ကအများစုထိန်းချုပ်ချိန်မှာလွှတ်တော်နယ်ဆိုရကြားလက်တွဲဆောင်ရွက်ဖို့မျှော်လင့်ထားတဲ့အကြောင်းသမ္မတဥဘာမကပြောပါတယ်။စောစောပိုင်းကစစ်တမ်းတွေမှာတော့သမ္မတဥဘာမအပေါ်လူထုထောက်ခံမှုကြာဆင်းနေတယ်ဆိုပြီးဖော်ပြခဲ့ကြပါတယ်။နောက်ပိုင်းမှာပြည်တွင်းစီးပွားရေးနဲ့လုပ်ငန်းကိစ္စထိုးတက်မှုတွေကြောင့်သူ့ပေါ်မှာလူထုရဲ့ထောက်ခံမှုပြန်ထိုးတက်အောင်အစပြုသလိုဖြစ်ခဲ့ပါတယ်။ဒီအချိန်မှာပဲချမ်းဖက်မှုတက်ပြည့်ရေးနိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့ကိစ္စကအဓိကအကြောင်းအရာတစ်ခုဖြစ်လာပြီးသမ္မတဥပမာရဲ့နိုင်ငံခြားရေးမူဝါဒအပေါ်မှာအများအားအာရုံစိုက်လာခဲ့ကြပါတယ်။သမ္မတဥပမာကလည်းပြည်တွင်းလုပ်ငန်းစဉ်ရဲ့အဓိကဦးစားပေးဖြစ်လုံခြုံရေးကိစ္စကိုပဲအဓိကပြောဆိုနေတာပါ
။ The capacity to recruit young people
ဆွေးနွေးသမားတွေရဲ့အကြံဖက်လုပ်ရတဲ့အပေါ်သုံးသပ်မယ်ဆိုရင်သူတို့အတွေးခေါ်နောက်သူတို့ကွန်ရက်တွေကိုချက်လာတာလူငယ်တွေကိုလူသစ်စုဆောင်းလာနိုင်တဲ့အခြေအနေတွေဒါတွေတကယ်ပဲကြေကြေပြန့်ပြန့်ဖြစ်လာနေတာပါ။နိုင်ငံတကာမှာရှိတဲ့လူအဖွဲ့အစည်းတွေအတွင်းမှာလည်းထိုးဖောက်နေတာကိုတွေ့ရပါတယ်။ဒီပြဿနာကြောင့်အကောင်းခဲစရာ၊စိတ်မကောင်းစရာ၊ဖျက်လို့ဖျက်ဆီးလို့ရတဲ့ကိုတွေ့နေရပါတယ်။ဒါပေမဲ့ကျွန်တော်တို့ရအောင်နေနေပါမယ်
။သမ္မတဥပမာရဲ့မဲဆွယ်စည်းရုံးမှုတွေမှာနိုင်ငံခြားရေးမူဝါဒချန်ပေတူဖြစ်ခဲ့ဘူးတဲ့လေးလာသုံးသက်သူလယ်ရီဂေါ့ဖ်ကတော့သမ္မတအနေနဲ့သူ့ရဲ့မိန့်ခွန်းမှာပြည်တွင်းရေးကိစ္စတွေကိုပဲပို့ပြီးတော့ဦးစားပေးပြောနိုင်တယ်လို့သူကသုံးသပ်ပါတယ
်။ He'll talk about, you know, those issues.
ဒီကြောင်ရတွေကိုသူပြောပါလိမ့်မယ်။ဒါပေမဲ့ကဘာမှာအင်အားတောင့်တင်းအောင်မဆောင်ရွက်ခင်ကိုပြည်တွင်းမှာအင်အားတောင့်တင်းအောင်လုပ်ရမယ်ဆိုတော့သမ္မတအနေနဲ့အတိအမှတ်ပြုမယ်လို့ကျွန်တော်ထင်ပါတယ
်။သမ္မတဥပမာရဲ့နိုင်ငံတော်ခြေပြမိန်ကွန်းမှာအိုက်စစ်စစ်သွေးကြွတွေကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့ခြေနေတွေအပြင်အီရန်နိုင်ငံနဲ့နျူကလ িয়ার လက်နက်ရေးစေးဆက်ဆွေးနွေးမှုတွေယူကရိန်းကိုအခြေခံတဲ့ရုရှားနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့ကိစ္စတရုတ်နိုင်ငံနဲ့တမိုင်းဝင်သဘောတူညီချက်ဖြစ်တဲ့ရာသီဥတုပြုပြင်ပြောင်းလဲဆန်ရသဘောတူညီချက်နဲ့နော်အာဖရိကမှာအမေရိကန်တပ်ဖွဲ့တွေဆီလွတ်ပြီးအီဘိုလာတိုက်ဖျက်ရေးကြိုးပမ်းမှုတွေကြောင်းကလည်းသမ္မတဥပမာရဲ့နိုင်ငံတော်ခြေပြမိန်ကွန်းမှာအဓိကနိုင်ငံခြားရေးမူဝါဒအဖြစ်ထည့်သွင်းပြောဆိုနိုင်တယ်ဆိုပြီးလေးလာဆန်းစစ်သူတွေကသုံးသပ်နေကြကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံအကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြည့်ရအောင်ပါ
င်္ဂလာပါခင်ဗျာ VOA ဒေါက်ရီလိုက်အစီအစဉ်ကကြိုဆိုပါလဲကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံကလူငယ်တွေအကြားမှာအရင်ကလက်ဖက်ဆိုင်ထိုင်တဲ့အလေးထားရှိခဲ့ရတာကနေဒီဘက်ခေတ်မှာဘီယာဆိုင်ထိုင်တဲ့ယဉ်ကျေးမှုလွတ်မြောက်လာနေတာဟာခင်းတဲ့အညီပြောင်းလဲလာတဲ့တိုးတက်မှုလားမြန်မာလူငယ်တွေကြားကဆုပ်ယူလာတဲ့လူမှုစရိုက်တခုလားဆိုတဲ့သောရရှိနေအမြင်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီနေရာမှာအရင်ကလို့ဆိုတဲ့နေရာမှာလဲ1988ခုနှစ်ဒီမိုကရေစီရေတော်ဘုံကြီးမတိုင်ခင်ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့အချင်းကာလလောက်ကိုမှန်းပြီးတော့ပြောတာဖြစ်ပါတယ်။အဲဒီတော့လူငယ်တွေလက်ဖက်ရည်ဆိုင်ထိုင်ကြရတဲ့ဆိုရင်တချင်နှာထောင်ကြရတဲ့စာအကြောင်းကဗျာအကြောင်းတော်အကြောင်းတောင်အကြောင်းသမီးကြီးစားကကိစ္စအစပေါ့လေ။နိုင်ငံရေးအဆုံအကုန်ပါပါတယ်။အချင်းချင်းညှင်းခုန်ကြရတယ်ဆိုပေမဲ့လည်းအယူဆတစ်ခုပေါ်အခြေခံပြီးတော့ညှင်းကြတာကများပါတယ်။ရန်ဖြစ်တာရှိပေမဲ့နည်းတယ်ပေါ့လေ။ဒီဘက်ခင်မှာတော့လက်ဖက်ရည်ဆိုင်ထိုင်ရကနေပြီးတော့ဘီယာဆိုင်ထိုင်တဲ့ဘက်ကိုပိုများလာတာသတိထားမိပါတယ်။ဘီယာဆိုင်ထိုင်နေဆိုပေမဲ့လည်းဘီယာပိုးတက်နိုင်တဲ့သူပဲထိုင်ကြတာမို့လူတိုင်းတော့မထိုင်နိုင်ကြပါဘူးထိုင်တဲ့နေရာမှာလည်းလူငယ်တွေကြီးပဲမဟုတ်ပါဘူးလူကြီးတွေလည်းပါပါတယ်ဒီနေရာမှာဘီယာနဲ့လက်ဖက်ဆိုင်ထိုင်ခြင်းရဲ့ကွာခြားချက်ကတော့ဘီယာဆိုတာကအရက်သေးသားထဲမှာပါနေတော့တောက်ပြီးမူးကြရံဖြစ်ကြဆိုတာတွေဟာလည်းအရင်ကတည်းကပုံများလာသလားလို့ကျွန်တော်တို့သတိထားမိလာပါတယ်ဒီညမှာအဓိကပြောချင်တာကတော့လူကြီးတွေနဲ့တွဲထိုင်တာပဲဖြစ်ဖြစ်လူငယ်ကြီးပဲထိုင်တာပဲဖြစ်ဖြစ်မြန်မာနိုင်ငံကလူငယ်တွေအကြမ်းမှာအနောက်နိုင်ငံတွေကယဉ်ကျေးမှုကိုမဟုတ်တဲ့နေရာမှာအတုခိုးမိနေသလားမိမိဘဝတိုးတက်ဖို့တိုင်းပြည်တိုးတက်ဖို့အတွက်အလုပ်ကြိုးစားလုပ်ကင်ကြဖို့အခြေအနေကိုလူငယ်တွေဘီယာဆိုင်မှာဖြုံးပစ်ကုန်ကြပြီလားဆိုတာကိုဝိုင်းပြီးတော့စဉ်းစားကြဖို့ဖြစ်ပါတယ်။ဒါဟာလူငယ်တွေကိုအပြစ်ပြောတဲ့သဘောနဲ့မဟုတ်ဘဲတိုးတက်ကြီးပွားစေချင်တဲ့သဘောနဲ့အပြုသဘောနဲ့ဆွေးနွေးကြဖို့ဖြစ်ပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့အတွက်အဓိကဖိတ်ခေါ်ထားတဲ့သူတွေထဲမှာလည်းလူငယ်တွေကိုပဲကျွန်တော်ဦးစားပေးပြီးတော့ဖိတ်ခေါ်ထားပါတယ်။ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးတော့88မျိုးဆက်ចောင်းသားအဖွဲ့ကကိုမာကီးကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုမာကီးလေလိုက်မော်ရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုမာကီးဆိုတော့ကျွန်တော်တို့လူငယ်တွေကြားထဲမှာပြောင်းလဲလာတဲ့အလေးအထားတစ်ခုပေါ့လေလက်ဖက်ဆိုင်ထိုင်ရာကနေဘီယာဆိုင်ကိုပြောင်းလဲလာတဲ့သဘောကကိုမာကီးတို့ကျွန်တော်တို့ငငယ်ရဆိုလို့ရှိရင်လက်ဖက်ဆိုင်ထိုင်ရတဲ့ဆိုရင်အယူဆတစ်ခုညညခုံကြတယ်ပြောကြဆိုကြတယ်တနေကုန်ထိုင်တာမျိုးလည်းရှိတယ်ပေါ့ဒါပေမဲ့ဟိုအခုခေတ်ပါဒီဘက်ခေတ်မှာသတိထားမိတာကဘီယာဆိုင်ထိုင်တဲ့လူငယ်တွေကြားမှာဘီယာဟာအရက်သေးသားဖြစ်တဲ့အတွက်ဘီယာမှုပြီးတော့ရံဖြစ်ကြတယ်ဘာညာဆိုတာလည်းပုံများလာတော့ဒီနှစ်ခုကွာခြားချက်ကလေးကိုနည်းနည်းကြည့်ကြည့်ဟိုနည်းနည်းပြောပြပေးပါလားဗျကိုမာကီးတို့ငငယ်ရဖြတ်တန်းခဲ့ရတဲ့ဘဝနဲ့
ဟုတ်ကဲ့ကျွန်တော်ငငယ်ကတော့လက်ဖိဆိုင်ကိုကျွန်တော်ခုံဝုံမဲမဲတက်တက်မဲမဲနဲ့ကျွန်တော်ထိုင်ခဲ့ကြရတယ်ပေါ့နော်လက်ဖိဆိုင်မှာကျွန်တော်တငယ်ချင်းတွေခင်မင်းချင်းတွေတငယ်ချင်းတွေချစ်ခင်တဲ့တငယ်ချင်းတွေစူဝေးကြတယ်စာပေကြောင်းတွေပြောကြတယ်ကိုကြည့်ရဲ့ရုပ်ရှင်တွေဗီဒီယိုတွေကြောင်းတွေပြောကြတယ်အဲအဲ့ချင်းတော့လည်းလက်ဖိဆိုင်ထိုင်တဲ့လူငယ်တွေကိုအထင်သေးတဲ့ရှုပ်ချတဲ့ဟိုသူတွေလည်းရှိခဲ့ဘူးတဲ့ဟိုအလကားအလားအသာလက်ဖိဆိုင်ထိုင်ကြရတယ်ပေါ့နော်ဆိုပြီးတော့ဒါပေမဲ့အခုဒီဘက်ခေတ်မှာကြတော့ဒီလက်ဖိဆိုင်ထိုင်တဲ့ရည်ချင်းမှုကပျောက်တော့ပြတ်သွားပြီးတော့ဘီယာဆိုင်ထိုင်တဲ့ရည်ချင်းမှုကြီးပေါ်လာတယ်ပေါ့နော်လူငယ်တော်များများအားဘီယာဆိုင်ထိုင်ကြတယ်ကျွန်တော်လည်းလမ်းမကြီးတစ်ခုကိုရှောက်သွားမယ်ဆိုလို့ရှိရင်လက်ဖိဆိုင်နဲ့ဆိုင်လို့ရှိရင်ဘီယာဆိုင်ကပုံပြီးတော့မြင်တွေ့ရတယ်တခါကျရင်လက်ဖိဆိုင်ရှားတော်တော်လေးခက်တယ်အဲကျွန်တော်ထိုင်ခဲ့တဲ့ချိန်တော့ကျတော့ဘာပဲပြောဟိုလူငယ်တွေရဲ့ရင်းနှီးပွင့်လင်းမှုနဲ့ဒီမှာဟိုစာပေတွေပဲဖြစ်ဖြစ်ရုပ်ရှင်ဂီတာတွေပဲဖြစ်ဖြစ်ကျွန်တော်စူလီငင်းကုန်ကြတယ်အဲလူမျိုးရေးကိုဟိုလူမျိုးကိစ္စတွေလည်းပြောဆိုကြတာရှိတယ်ပေါ့နော်ဆိုတော့ဟိုဘာမှအန်နေမရှိဘူးလို့တော့ပြောလို့ရတယ်ချိန်လက်သက်ဖြုံးတယ်လို့ပြောခြင်းလည်းပြောပေါ့နော်အန်နေရောမရှိခဲ့ဘူးဒါပေမဲ့ဒီဘက်ကလူငယ်ထိုင်ရတဲ့ခါမှာဒီရက်ဘီယာတောက်တဲ့အတွက်အန်နေလည်းရှိတယ်ပြီးတော့အဲ့ပုံကခန့်ရတော်သားတွေဖြစ်ပြီးတော့မကြာခဏဒီဘီယာတွေမှာပြဿနာတွေတက်ကြတာတွေရှိတဲ့ခါမှာဟိုတော်တော်စိတ်မကောင်းကြပါဘူးနော်ဒါလက်ပြည်ဆိုင်ရင်ချင်းကိုတမင်ကအဖြစ်ရှိခံပြီးတော့ဒီဘီယာကန်တွေတော်တော်များဟိုဟိုပေါ်လာအောင်လို့ဖန်တီးတဲ့ဖြစ်တစ်ခုကိုကျွန်တော်ဖြတ်ခဲ့ရတယ်လို့ဖြစ်သွားတယ်အဲ့ဒါတော့ကျွန်တော်လူငယ်တွေအတွက်ကျွန်တော်အနာဂတ်ရဲ့လူငယ်တွေအတွက်တော်တော်လေးစိတ်မကောင်းကြပါဘူး
ဟုတ်ကဲ့ကိုမကြီးကျေးဇူးတင်ပါခင်ဗျာအခုကျွန်တော်လေလိုက်မော်ကိုကိုဒီငင်းလေးကိုဖိတ်ခေါ်ခြင်းပါခင်ဗျာကိုဒီငင်းလေးဟာဆိုရင်လေနိုင်ငံရေးလူမှုရေးကိစ္စအဝဝမှာတက်တက်ကြွကြွပါဝင်လှူရှားနေတဲ့လူငယ်တူဦးဆိုတော့ဒီနေ့လူငယ်တွေကြားမှာဖြစ်နေတဲ့အခြေအနေနဲ့ကိုဒီငင်းလေးဖြတ်တန်းခဲ့ရတဲ့လူငယ်အတွေ့အကြုံလေးကိုနားရှင်ပြီးတော့ပြောပြပေးပါဦ
းဟုတ်ကဲ့ဗျာဟိုကျွန်တော်တို့ဒီဟိုဘောတက်လို့စားတက်တဲ့အချိန်မှာဗျာ2004လောက်ပေါ့2005လောက်အချိန်မှာကဒီဘီယာဆိုင်တွေကဟိုတော်တော်လေးလဲနှဲပါနေသေးတယ်ဒါပေမဲ့အဲ့အချိန်မှာကလက်ဖက်ဆိုင်ထိုင်နေကြတယ်လက်ဖက်ဆိုင်ရင်းမှုတော့ရှိနေသေးပဲပေါ့နော်ဒါပေမဲ့လက်ဖက်ဆိုင်တွေကဘာဖြစ်လဲလဲဆိုတော့ဟိုနည်းနည်းအရက်ဆန်လိုက်ပဲဗျာအရက်ဆန်လို့ကဒီဗီဒီယိုကားကြီးပြလာတာတွေပြီးနှလုံးဒီတိုင်းနေရာဆက်လာတော့လူငယ်ကမထိုင်နိုင်ကြတော့လူငယ်ကြီးကျွန်တော်တို့ပါမှာပေါ့ဘာဘာသူမှလည်းလက်ဖက်ဆိုင်ထိုင်ပြီးတော့ဘာမှလည်းဟုတ်တာမဟုတ်ဘူးအမဗီဒီယိုကားကြီးပြတာနေပြီးတော့ကျွန်တော်တို့ပြောင်းလဲလာတယ်ပြောင်းလာကြတော့ခါလေးကြာလို့ရှိရင်ဟိုစိတ်တို့တွေ့ရပါဗျာကျွန်တော်တို့လူငယ်မှာကမူးချက်မှုတွေရမ်းများတယ်ဟိုကြောင်းကြောင်းသွားရဆိုလို့ရှိရင်တနေ့ကိုနေကိုင်းကြီးကျွန်တော်တို့သွားစိတ်ပဲလဲကြောက်ကျွန်တော်တို့သွားထိုင်နေဘီယာတိုင်းရင်းမှုကဟိုကျွန်တော်တို့နိုင်ငံမှာတစားတစားပို့ပြီးတော့ထွန်းကားလာတယ်လို့ကျွန်တော်တို့မြင်တယ်အဲ့ဒီမှာကတော့နောက်ဆုံးတဲ့ပြဿနာပေါ့
တရားဒေသတောင်းစားတာအနေနဲ့နော်ဆက်တဲ့တခြားတော့ဒီမူရစီဝါပြဿနာရဲ့တွဲပါလိုင်းတဲ့လူငယ်တွေကအမှုချက်မှုဖြေဖြောင်းဖြေဖြောင်းနေတဲ့အဲ့ပါမြင်မျောပါလို့ပဲကျွန်တော်မြင်ပါတယ်ဗျဟုတ
်ဟုတ်ကဲ့ကိုကြီးကြီးလေးကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့ကိုကြီးကြီးလေးပြောတဲ့ထားမှာဆိုတာစဉ်းစားကြဆွေးနွေးကြတွေတော့အများကြီးပါပါတယ်ကျွန်တော်ပြီးမှဆက်ပြီးတော့ဆွေးနွေးတာပေါ့အခုလောလောဆယ်ကျွန်တော်လေလိုင်းပေါ်ကိုကိုအောင်တူရဒီ7 days daily newspaper ကကျွန်တော်တို့ chief editor editor ချုပ်ကိုအောင်တူရကိုလေလိုင်းပေါ်ဖိတ်ခေါ်ခြင်းပါလေကွန်တူရကြားပါလားခင်ဗျဟုတ်ကွန်တူရအမြင်လည်းပြောပါအောင်ခင်ဗျကွန်တူရလည်းဒီသတင်းလောကမှာတော်တော်လေးဒီလူငယ်တွေရဲ့အခြေအနေတွေလည်းဒီသတိထားမိမှာပဲလေသတင်းလောကမှာရှိနေတဲ့သူဆိုတော့
ဟာကျွန်တော်တို့ဒီမျိုးကျွန်တော်တို့ဒီတိုင်းငလုံးသွားတဲ့ခါမှာတွေ့ရတာပေါ့နော်ဒီမျိုးပေါ်တဲ့ငါဒီပြည်လက်တွေမှာပါစဒီဒီအားရင်ကြီးမှုကတော်တော်လေးဖြစ်စားလာတွေ့ရတာပေါ့နော်တွေ့ရတဲ့ခါကျတော့အဲ့တော့လက်သေးဆိုင်ဝဆိုးရကဒါဒီအတိတ်ကနိုင်ငံရေးဖြတ်သန်းမှုတွေတော်များလက်သေးဆိုင်ကစတဲ့အခါကျတော့လက်သေးဆိုင်ကခွန်ကောက်တာတို့ဘာလို့ညာလို့လဲဒီအမျိုးမျိုးချက်တဲ့အခါကျတော့လက်သေးဆိုင်လုပ်ငန်းတွေကတိတ်မအောင်မြင်မောင်မြင်တဲ့အခါကျတော့ဒီဒီအရဲ့လုပ်ငန်းတွေကလည်းအကျိုးမျက်ပူရတော့နော်ဆိုရလေအဲ့ဒီဘိုင်းကိုဟိုခွင့်ပြုပေးထားတဲ့အခါကျတော့တော်တော်များတွေ့ရတယ်အဲ့ဒီဟာတော့တိုင်းပြည်တော်ဆက်မကောင်းစရာပဲဟိုကျွန်တော်တို့အမေရိကရတဲ့ချိန်မှာဒီအရေးပြာဆိုတာဒီစနေစင်းနေပေါ်တော့ကြာနေညာမျိုးတော့ကြာနေမြန်မာနိုင်ငံမှာတော့တွေ့ရတာကတော့ခနည်းစလုံးမှာခနည်းစလုံးဒီပြည်ဆိုင်မှာပြည်နေတာတွေ့ရတာပေါ့နော်အဲ့ဒါမျိုးဒါလည်းအကြောင်းအရာတွေများရှိပါတယ်ပြီးရင်တော့ကျွန်တော်တို့ဆက်စင်းနေလို့ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကွန်တရာကျေးဇူးတင်ပါတယ်အာအခုကျွန်တော်လေလိုက်မကိုဆက်ပြီးတော့မတင်စာရှင်လက်ရည်ကိုလည်းဖိတ်ခေါ်ခြင်းပါတယ်မတင်စာရှင်လက်ရည်ဟာဆိုရင်လေလူငယ်အရေးတွေကိုကနဆောင်မှာတက်တက်ကြွကြွပါဝင်လှူရှားနေတဲ့လူငယ်တူဦးဖြစ်ပါတယ်ဆိုတော့မတေသာရှင်လဲရည်လဲပြောပြပေးပါအောင်ကိုအမြင်လေးကိုပေါ့နော်ဒီနှစ်ခုကြွားချက်ကလေ
းဟုတ်ကျွန်တော်ဟိုအမျိုးသမီးအနေနဲ့ကျွန်တော်လည်းအရင်တော့ဆိုရင်ဒီလက်ဖက်ဆိုင်ကိုဝင်ရမှာနည်းနည်းတွန့်နေပေါ့နော်ဒီကျွန်မဒီကျွန်မဆယ်ကျော်သက်ဖြစ်လာတဲ့အချိန်မှာလက်ဖက်ဆိုင်ဝင်ရမှာအမျိုးသမီးနေနဲ့မတင်တော့ဘူးဆိုတော့အမြင်ရတယ်အခုဒီဘက်ဖြစ်ကိုရောက်လာတော့ဘယ်လိုခံစားရလဲဆိုရင်လက်ဖက်ဆိုင်ဝင်တာပြဿနာမရှိဘူးဒီဆိုင်ဝင်တာနည်းနည်းပြန်တွန့်နေဆိုသဘောပြန်ဖြစ်သွားပါပေါ့နော်ဆိုတော့လက်ဖက်ဆိုင်ကဒီအမျိုးသမီးတို့အခုအချိန်မှာနည်းနည်းပို့ပြီးတော့စိတ်ဖြစ်တယ်နောက်လုံးကျုံတယ်နောက်အမြင်ကလည်းတဖြည်းပြောင်းလာတယ်ဆိုသဘောပေါ့နော်အရင်တော့ဆိုရင်ဒီလက်ဖက်ဆိုင်ဝင်နေဆိုရင်ဒါအဲ့ဒီတော့မကောင်းဆိုရဲအမြင်မျိုးရှိအခုတော့ဘီယာဆိုင်တွေပုံများလာတယ်ဘီယာဆိုင်မှာဒီဒီအမျိုးသမီးတွေဒီမနော်မိန်းကလေးတွေကရောက်နေရဆိုရင်ဒါမကောင်းဆိုရဲအမြင်မျိုးပေါ့နော်ဒီမနိုင်ပြောရင်အရှိအကိုပြောခဲ့တဲ့အားအကုန်လုံးသဘောတူပါတယ်အခုဒီလက်ရှိဘီယာဆိုင်တွေအများကြီးကျွန်မတို့ပြလာတော့အသေးစားတော့ကျွန်မလည်းထွေလာရပေါ့နော်ဒါလည်းဟိုလူငယ်တွေရဲ့နောက်တစ်ခုကဒီခေတ်ကြီးကြောင့်အလိုက်ကိုလူငယ်တွေကပြပြန်သူတို့တိုးတက်လာတယ်လို့လည်းပြောကြတယ်တချို့ကြောင့်ဘီယာဆိုင်တွေညားလာတယ်ဆိုတော့သူတို့တွေပုံပြီးပွင့်လင်းလာတယ်လို့အမြင်လွှဲနေရမျိုးတွေလည်းရှိရပေါ့နော်ဆိုတော့လက်ရှိဆိုင်ကတော့ဒီပြင်းနေတော့ကျွန်မမြင်တော့ကလူငယ်တွေတိတ်မရှိတော့ဘူးနောက်သူတို့ကဒီအင်တာနက်ပါတော့ဒီအင်တာနက်ဂိမ်းဆိုင်တွေမှာပုံများလာတယ်နောက်ဆိုတော့ပြောဘီယာဆိုင်တွေမှာပုံပြီးသူတို့အချိန်ကိုအသုံးချလာတာတွေပုံပြီးတော့အိမ်ပိုင်းမှာပုံများလာတယ်မြင်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဆိုတော့မတင်တာဆွန့်လိုက်ရိုးပဲကျွန်တော်ထပ်ပြီးတော့မေးကြည့်ပါလေဆိုတော့အဲ့ဒီလိုမျိုးဟိုလက်ဖက်ဆိုင်မှာလူငယ်တွေထိုင်တာနဲ့ပြီးတော့ဘီယာဆိုင်မှာလူငယ်တွေများလာတာဟာအမျိုးသမီးပဲဖြစ်အမျိုးသားပဲဖြစ်ဖြစ်ပေါ့နော်ဆိုတော့အများသောဖြစ်တော့အမျိုးသားလူငယ်တွေပေါ့ဆိုတော့ဒါဒီလိုများလာတာဟာဟိုဘယ်လိုမြင်တယ်လဲကောင်းတဲ့လက္ခဏာလို့မြင်သလားဒါမှမဟုတ်လည်းဒီဟာခိရည်စည်းကြောင်းလို့ပြောပေမဲ့လည်းဒီဟာစိုးရိမ်မှုဘက်ကိုဥတည်သလားဘာဖြစ်လို့လဲဆိုတော့တချို့ဟိုကြားကြမှာပေါ့အထက်မှာလည်းသတင်းစာတွေဂျာနယ်တွေမှာရေးကြတာဒီဘီယာဆိုင်တွေမမှုပြီးတော့ရန်ဖြစ်ကြတယ်လို့ဘာလို့ဆိုတာလဲဟိုအများကြီးမဖြစ်ပြင်မလဲဒါအရင်ကတည်းကဆိုင်ပိုဖြစ်လာတယ်ဆိုတော့လေဒီဟာကကောင်းတဲ့လက္ခဏာလားဆိုးရိမ်တဲ့လက္ခဏာလားဘယ်လိုမြင်မိလဲ
ဟုတ်အဲ့ဒီခုရတခုဝယ်ယူရမယ်ဆိုတော့ကျမအနေနဲ့ဆွေးရုပ်တဲ့လက္ခဏာလိုပဲပြောရမှာပေါ့နော်ဘာလို့လဲဆိုတော့ဒီဘီယာဆိုင်ဆိုတာအားလုံးတည့်တဲ့အတိုင်းဟိုဒါမူရတောက်စားမယ်ပေါ်ပါးပါးနဲ့တလားဟိုစိတ်အထင်းကိုမရှိပြောကြဆိုကြမယ်ဆိုတာမျိုးတွေကအများဆုံးဖြစ်တဲ့နေရာဆိုတော့ဆော့ပြောရဲမူရရန်ကားရလဲအများဆုံးဖြစ်နိုင်တဲ့နေရာဖြစ်နေဆိုတော့အဲ့မှာရှိနေတဲ့လူတွေကအဓိကတော့တန်ဆေးလုံပေးပေါ့နော်မတောက်လို့မတောက်နဲ့လို့ပြောချင်ရမလို့ဒါပေမဲ့ဒါသူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဒါပေမဲ့ဆော့ပြောတဲ့ရန်ဖြစ်လာတာကိုကိုမထင်းထုတ်နိုင်တာနောက်ဒီဟိုပါပေါ့နော်ဒီရှင်းရှင်းညံမိတ်သွားတဲ့အပိုင်းကြီးကြရင်တော့ဒါဆွေးထုတ်တဲ့အပိုင်းကို များဆုံးရောက်နိုင်တဲ့အချိန်လေးဖြစ်နိုင်တယ်ပေါ့နော်အဲ့ပတ်ဝန်းကျင်အတိုင်းဝိုင်းကဆိုအဲ့ဘိုင်းကိုပူဦးစားပေးနေရယ် negative ဘိုင်းကိုတက်ရောက်တယ်ဆိုတော့ဒါကအဲ့လိုမျိုး negative ဘိုင်းကိုတက်ရောက်တဲ့နေရာလေးညားလာတာကတော့ဒါနိုင်ငံအတွက်ကောလူငယ်တွေရဲ့အနာဂတ်အတွက်ကောဒါဆုံးယူတယ်လို့ကျွန်တော်ရည်ပြီးပြောလို့ရပါတယ်ရှင်ဟုတ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကိုမာကီကိုတလဲလေးလိုက်မောဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုမာကီဆိုတော့အခုလူငယ်တွေရက်တော့နေကြတာဟုတ်ပါပြီဘီယာဆိုင်ဟိုလက်ဖိတ်ဆိုင်နဲ့ဆိုင်ဘီယာဆိုင်ဘက်ကိုထိုင်တာပုံများလာတယ်ဒါမဲ့ဟိုအနောက်နိုင်ငံတွေမှာကျွန်တော်တို့သတိထားမိတာကအရက်တောက်မယ်ဘီယာတောက်မယ်ဆိုလို့ရှိရင်တို့ကဟိုအထူးသဖြင့်အမေရိကမှာဆိုကြပါစို့နော်ဥပမာဘေးကတစ်ခုပေးရမှာဆိုရင်အသက်21နှစ်ပြည့်မပြည့်တို့ကဟို ID ပေါ့နော်မဟုတ်ဘူးနေလိုမျိုး ID ဒီမှာတို့ကြည့်တယ်21နှစ်ပြည့်မှာတောက်ခွင့်ရှိတယ်မြန်မာနိုင်ငံမှာတော့ဘီယာဆိုင်သွားပြီးအရက်ဆိုင်သွားပြီးဆိုလို့ရှိရင်ဘာမှစစ်ဆေးမြန်မာကြီးမရှိဘူး18နှစ်ပဲဖြစ်ဖြစ်16နှစ်ပဲဖြစ်ဖြစ်အသက်40ပဲဖြစ်ဖြစ်ပေါ့ဒီတိုင်းဝင်ဝယ်ပြီးတော့တောက်ကြတာပဲတန်းပြီးတော့ဆိုတော့ဒီအလေးအထားကရောဗျာ
ဟုတ်ကဲ့အဲ့တော့တရားဥပဒေစိုးမိုးမှုမဲ့နေရတဲ့တိုက်တဆန်နေပါလေကျွန်တော်နိုင်ငံမှာတရားဥပဒေစိုးမိုးမှုဟာဟိုတုံညဆင်ကိုရောက်နေတယ်ဟိုဥပဒေကတော့စာရေးပုံမှာအများကြီးထုတ်ပြန်တယ်လွတ်တော်တွေလည်းပြဋ္ဌာန်းလိုက်ဥပဒေကအများကြီးပြန်လာဥပဒေကလိုအပ်တာတိုင်းတော့များနေတယ်ဒါပေမဲ့အဲ့ဥပဒေကိုကောင်ထေပေါ်တဲ့အပိုင်းမှာကျတော့မရှိသလောက်ရှားတယ်ဥပမာဆိုရင် secret ကိုဟာဘူးလိုက်ပဲရောင်းရမယ်ဟိုတလိချင်းမရောင်းအောင်ဆိုတဲ့ဥပဒေပြဋ္ဌာန်းမိသားစစ်စစ်နဲ့မပြေတဲ့ကလေးကိုစစ်လီမရောင်းအောင်ဆိုလည်းပြတ်ထားမိတာအရင်မရောင်းအောင်ဆိုလည်းပြတ်ထားမိတာဒါပေမဲ့ဘလူးမလိုက်ပြီးတော့စောင့်ကြည့်ကြည့်တာမရှိဘူးတရားဥပဒေစိုးမိုးမဲ့နေတဲ့အခါမှာဘယ်လိုဥပဒေနဲ့ထင်းကိုထင်းကိုဘလူးမအစဉ်ပြေနေတာအကြောင်းမရှိဘူးကျွန်တော်မျက်စိရှိမှာပဲဒီကလေးလူမဲ့ပြောရင်ဆက်ရှင်နဲ့တော့မဟုတ်ဘူး14 5နှစ်နဲ့ဟိုဒီရက်တွေဝင်ပြီးတော့တောင်းနေကြတာပြည်ဟာကနေဝင်လာတာပေါ်ပေါင်းနေဝင်လာကျွန်တော်မြင်တွေ့နေရတယ်ဒါကိုဘလူးမလိုက်ပြီးတော့ဥပဒေရရေးယူရလည်းမရှိဘူးတာဖီပြပြနေလည်းမရှိဘူးဆိုတော့ဟိုမြန်မာနိုင်ငံမှာတကယ်အဲကျွန်တော်ပြောရင်နိုင်ငံရေးပဲရောက်လာတော့ဗောနော်တရားဥပဒေစိုးမိုးမှုကအနေဆုံးစစ်မှာရောက်နေပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အဲ့ဒါလေးကိုကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးတာပေါ့ပြီးတော့အခုလောလောဆယ်တော့ကျွန်တော်တို့ဟိုသောရရှင်နေ Facebook Internet Seminar ပေါ်နေဝင်ဆွေးနွေးထားတာတွေကိုဖတ်ကြည့်ကြအောင်ပါမနားလောက်ရေကျွန်တော်တို့ဖတ်ပြပေးပါဦ
းဟုတ်ကောင်းပါပြီကိုစောဝင်းလိုက်ကိုကြကြော်မွန်းဆိုတဲ့လူကရေးထားတာတော့မိတိဆိုင်ဖြစ်စေကြီးကြီးငယ်ငယ်ကြာကြာမမအချိန်ကိုတန်ဖိုးမဲ့တုံဆွဲခြင်းဖြစ်တဲ့ဖြင့်မယွင်ပါသည်တဲ့မိသားစုအားလုံးမိဘဆရာအရာရှိများပါမကျန်တတိထားလှုပ်ဆောင်ပြမှာလူငယ်တွေကလိုက်လာမှာပါဥပဒေကလည်းတဲ့ငါးပါးတိလာကျူးလွန်တဲ့အလုံးမှန်သမျှအခွန်နဲ့ဖြစ်စေဥပဒေနဲ့ဖြစ်စေတင်းကျပ်ထိန်ချုပ်ရွေ့ဖြစ်စေဆောင်ရွက်တင်ပါတယ်တဲ့အရက်ဘီယာမယောင်းတဲ့နေရာနဲ့ပွဲလန်းတပင်တွေမှာခွင့်မပြုတင်ပါတဲ့အရေးယူရမည့်အလုပ်ကိုခွင့်မပြုပေးတင်ပါတပြိုင်တည်းတွန်းမှရွေ့ပါမည်မတောက်တော့သူကအပြစ်ပြောပြီးမဆိုင်တယ်လို့နေလို့မရပါအားလုံးမှာတာဝန်ရှိပါတယ်လို့ရေးထားပါတယ်ကိုဇော်ဝင်းလိုက်ရေ
ဟုတ်ကဲ့ဒါတော့ဟိုကိုကြော်ကြော်မွန်ဆိုတဲ့သူက Facebook Internet Seminar အစဉ်ဝင်ရောက်ဆွေးနွေးထားတာဖြစ်ပါတယ်။နောက်ထပ်တူကတော့မဟာဆိုတဲ့သူကဆွေးနွေးထားတာကမိဘတွေအနေနဲ့တာသမီတွေဝင်ငယ်တွေကကိုယ်ပိုင်အသည့်တရားအကောင့်ဆိုကိုယ်ပိုင်ခွဲခြားနိုင်စွမ်းရှိအောင်တုံတင်ဆုံးမဖို့အင်မတန်အရေးကြီးပါတယ်တဲ့။လက်ဦးဆရာမိဘနှစ်ပါးဟာအင်မတန်အရေးကြီးပါတယ်တဲ့။နိုင်ငံတော်အစိုးရအနေနဲ့ကလည်းစီကမဲ့ဘီယာအရက်ဆိုင်တွေကိုပေးမဖွင့်ခိုင်းသင့်ပါဘူး။အခုကျွန်တော်တို့နေတဲ့နိုင်ငံမှာ2015ခုနှစ်ကစပြီးတော့စစ်လေတောက်သုံးသူတွေကိုလုံးလုံးကြီးမတောက်ရလို့အမိန့်ထုတ်လို့မရပေမဲ့အရင်က secret တပူ2000ကျော်ကနေပြီးတော့အခု4000ကျော်ချက်ချင်းပဲနှစတိုးပြီးတော့ရောင်းချနေပါပြီတဲ့ဥပဒေထုတ်ထားတဲ့အတွက်ပါတဲ့အဲ့ဒီလိုမျိုးဥပဒေနဲ့ကျွန်တော်တို့နိုင်ငံကလည်းလုံနိုင်မယ်ဆိုရင်အ ਨੇ အကျင့်တော့အဟံအတာပြုနိုင်ပါလိမ့်မယ်တဲ့ဆိုပြီးတော့ဝင်ရောက်ဆွေးနွေးထားပါတယ်ဆိုတော့သူနေတဲ့နိုင်ငံကဘယ်နိုင်ငံလို့တော့ရေးပြီးတော့မဆွေးနွေးတော့ပါဘူးဒါပေမဲ့သူကနိုင်ငံခြားမှာနေတယ်လို့တော့ယူဆပါတယ်ဆိုတော့စောစောကိုမာကီပြောသွားတာနဲ့လည်းဒါအလားတနာတူနေတယ်ပေါ့နော်ဆိုတော့နောက်တစ်ယောက်ကတော့ဒီအီးမေးကနေတဆင်ဆွေးနွေးထားတာလူငယ်တွေဟာအရင်တုန်းကလိုလက်ဖိတ်ဆိုင်မထိုင်ကြပဲအရက်ဆိုင်ထိုင်ကြတာဟာတိုင်းပြည်ပျက်စီးနေတဲ့အနေအထားကိုတက်တည်ပြတဲ့ပြရုပ်တစ်ခုလို့မြင်ပါတယ်တဲ့တနည်းပြောရရင်အခုထိမြင့်မှုနေဆဲဖြစ်တဲ့အာနာရှင်တွေရဲ့လူငယ်တွေအပေါ်ရုံမှကောက်ကျစ်တဲ့သဘောထားကိုပေါ်လွင်စေတာလည်းဖြစ်ပါတယ်တဲ့ဆိုတော့ဒါကတော့တော်ရရှင်ပြည်သူတူဆိုပြီးတော့ဝင်ရောက်ဆွေးနွေးထားတာဖြစ်ပါတယ်ကျွန်တော်ဒီနေရာမှာကိုတီငင်းလင်းကိုတစ်ခုလောက်မေးချင်ပါတယ်ခင်ဗျကိုတီငင်းလင်းရှိပါတော့ဟုတ်က
ဲ့ပါ
ဟုတ်ကဲ့ကိုတီငင်းလင်းဆိုတော့ဆောစောကိုတီငင်းလင်းပြောတော့တဲ့အထက်မှာလည်းပါပါတယ်လူငယ်တွေဟာထွက်ပေါက်မရှိဘူးမွန်းကျက်နေကြတယ်ပေါ့နော်ဆိုတော့စနစ်ကြီးကလည်းအဲ့လိုဟိုဖန်တီးထားတယ်လို့ဖြစ်နေတာကိုဒါလက်ခံရမယ့်အချက်ပဲဖြစ်ပါတယ်လူငယ်တွေကြားထဲမှာထွက်ပေါက်မရှိဘူးဟိုဆိုတာတော့ဆိုတော့ဒီလိုမျိုးဖြစ်အောင်များဆောစောတော်ရရှင်တွေစာနဲ့ဆွေးနွေးထားကြတယ်လို့အစိုးရကဘီယာဆိုင်နဲ့အရက်ဆိုင်တွေကိုလိုင်းစင်းနေအတင်းချပေးပြီးတော့လွယ်လွယ်ကူကူချပေးပြီးတော့ပေါ့နော်အများများဖော်ဖော်တည်တည်ဖွင့်နိုင်အောင်လူငယ်တွေကြားထဲမှာအခုလိုမျိုးဟိုဟောပေါ့ပျက်စီးရပျက်စီးကြောင်ဖြစ်ပေါ်စေမယ့်နီလန့်တွေကိုတမင်များဖွင့်ပေးနေသလားဆိုတဲ့ဒီ conspiracy theory ပေါ့ဟိုဟောပေါ့မကောင်းမြင်ကြတာတွေရှိတယ်အဲ့ဒီအပေါ်မှာကိုဒီငင်းလင်းတို့လူငယ်တွေကြားမှာဘယ်လိုမြင်မိလဲ
အဓိကပြောဖို့ကကျွန်တော်တို့ပြောနေတာမြင်တာတခုကျွန်တော်ပြမယ်ဆိုရင်ကျွန်တော်တက်ကစိုးတွေကိုမျိုးပင်ထုတ်လိုက်တယ်မျိုးပင်ထုတ်တဲ့နေရာအကုန်လုံးဒီထန်းတော်ရရဆိုင်တို့ဘီယာဆိုင်တို့ဒါအကြောင်းတွေပတ်ပတ်လည်မှာကိုအများကြီးရှိနေကြတာဆိုတော့ဒီရရဆိုင်တွေဘီယာဆိုင်တွေမှာရောက်နေကြလူငယ်အများစုအကုန်လုံးလည်းတောင်းဆောင်တာရွယ်တွေပဲအများကကျွန်တော်တို့တွေ့နေရတယ်လေဆိုတော့ဒါကဟိုပုံဖော်ထားခဲ့တဲ့နေရာတခုလို့လည်းကျွန်တော်တို့ကပြောလို့တော့ရတာပေါ့ငွေရမှာထဘုတ်ကပျောက်လာတဲ့ခါမှာပြီးတော့ဒီဘက်မှာဟိုခီးရီစီကြောင်တစ်ခုကဂျမ်းပြီးစီးမြောက်တဲ့ခါမှာသွားရင်စိတ်ပင်ပြောက်တောင်းရင်ဆိုင်နဲ့ဖြစ်လာကြတာပါဒါတွေကဟိုစဉ်းစားပညာပုံပုံဖုံပုံပေါ်ထားတဲ့အရာတခုလို့ကျွန်တော်တို့မြင်တယ်နောက်ပြီးတော့ဟိုကျွန်တော်တို့ပညာရေးပိုင်းကိုပဲကျွန်တော်တို့ကြည့်မယ်ဆိုတော့အမခက်တဲ့မရှိတော့လူငယ်ရနာကဲကြောက်တဲ့ခါမှာစိတ်လေရင်လေရင်နဲ့ပဲပြရတယ်မဟုတ်လားထိုင်လိုက်တောင်းလိုက်အဲ့မှာမှာခင်ကမောရေးပညာပြည်တာရှိတာကိုဆိုတော့အဲ့လိုမျိုးနဲ့ပဲလူငယ်ကဒီလမ်းကြောင်းကိုရောက်သွားတယ်လို့ကျွန်တော်တို့မြင်တယ်
ဟုတ်ကဲ့ကိုဒီနေ့ကျေးဇူးတင်ပါတယ်ကိုအောင်သူရရောဗျာအဲ့ဒီအပေါ်မှာဘယ်လိုမြင်မိလဲအဲ့ဒီမေကွန်းအပေါ်မှာကိုအောင်သူရကြားပါလားခင်ဗျာ
မတော့တတ်သေးဘူးဗျာဒါပေမဲ့ကျွန်တော်တက္ကသိုလ်တက်ပြီး6လလောက်မှကျွန်တော်ရက်တော့တော့ကျွန်တော်တက္ကသိုလ်ဆက်မတက်ချင်တော့ကျွန်တော်အမေကိုပြောတာပါတော့အမေလို့ကျွန်တော်တက္ကသိုလ်ရောက်ကရက်တော့တယ်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်ကျောင်းမတင်တဲ့စာရယ်စိတ်ဝင်စားကျွန်တော်လေ့လာကျင်တာလေ့လာမှာအလုံးမရှိတော့ကျွန်တော်အရသာဖြစ်သွားတာပါနော်အဲ့လိုဟာမျိုးလေကျွန်တော်တို့ကအချင်းငယ်နော်ဒီတက်သူတွေရဲ့ဝင်းကျင်မှာကြည့်ရလို့ရှိရင်ရက်ဆိုင်တို့ KTV တို့မှာဆက်တို့ပဲအဲ့လိုမျိုးတွေများနေတာတွေ့ရတာပါနော်အဲ့တော့လေကျွန်တော်တို့လည်းအရသာဖြစ်တယ်အဲ့လိုမျိုးပါနော်ဒီနေရာမှာကျွန်တော်ပြောချင်တာအဓိကလေဒီငွေတော့ဒီအင်တာနက်တို့ဘာလို့သိမရှိတဲ့ခါရတာအခုချိန်မှာဒီရက်ဆိုင်တွေပေါ်လာတဲ့ခါကျတော့ကျွန်တော်တို့မှာလည်းဒီ recreation center ပါနော်ကျွန်တော်မှအတန်းပြေပြန်နားယူတာဘာမှမရှိတဲ့ခါကဒီအတိုင်းပဲရှိတာရှိရကျွန်တော်ဒီအတိုင်းမတော့ကြလဲတော့ကြပြီလို့ရှင်ကျွန်တော်ဖေးဆုံးမှာမူးကြောင်ကြောင်နဲ့ဟိုရေးတည်နေမှားနေကြအကျုံနေရတာအဲ့လိုမျိုးကြီးကျွန်တော်အများကြီးတွေ့ရတာတော့အဲ့ဒါတော့တကယ်တမ်းတမ်းပြီးတော့ဆင်းမကောင်းကြရပဲ
ဟုတ်ကဲ့ဟုတ်ကဲ့ကောင်သူရကျေးဇူး
တမ်းအချူတော့ပြောမယ်ဆိုရင်လဲဒီရက်ပြီရပြပဲဆိုင်မှုတိတ်များလာတဲ့ခါကျတော့ quality control ဆိုတာမရှိဘူး FPA ဆိုတာလဲဒါဒီမှာနာမည်ကန်တစ်ခုလောက်ပဲဖြစ်နေတဲ့ခါကျတော့ရပြရအောင်ပြည်တဲ့လူတွေဆိုလည်းအများကြီးပါပဲကျွန်တော်တို့တောင်းနေဒီမှာဆိုရင်မဟုတ်သေးလို့ခေါ်ကြဒီရပြရရင်လည်းပတ်သက်ပြီးတော့เนาะအသက်ဆုံးလေးကလောက်မှလူတွေတည်ကြရတာဗျာအများကြီးပဲကျွန်တော်တို့နဲ့တက်တူလူတန်းတွေနေမှာတည်ရရင်အများကြီးပဲဒီရပြရကြောင်းပေါ့နော်အခုတက်မော့တဲ့မှာတော့မှဒီအရက်တောက်လို့ဒီရတောက်လို့အသေးရောက်အောင်ပြည်တဲ့လူတွေအများကြီးဖြစ်တဲ့အတွက်ဒါတွေမတော့ရဘူးဆိုပြီးတော့မှဆက်လက်ကြဒီစီကန်ထုတ်တာတွေပါတွေ့ရတာပေါ့လေဒါတွေကတော့ဒါသင်တာမြင်လာတဲ့ချက်တွေပါပဲ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်အခုလေလိုက်မော်ဥမာကကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥမာကရှိပါသလားခင်ဗျာအ
ဲရှိပါလေဗျာရှိပါလ
ေဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျာအခုဆွေးနွေးကြတာလေကြားမှာပေါ့ဟိုအမြင်လေးကိုဒီနှစ်ခုရဲ့ကွာခြားချက်ကလေးကောင်းဤဆိုဤပေါ့နော
်ဟုတ်ကဲ့ပါကျွန်တော်အမြင်တော့ဒီလက်ဖိတ်ရည်ဆိုင်ယဉ်ကျေးမှုက1988မတိုင်ခင်တုန်းကတော့ကိုင်းပြည်အတွက်အကျိုးရှိတယ်ဗျာအဲ့ဒီတုန်းကထိုင်ခဲ့တာတွေကနိုင်ငံရေးအတွက်ဆွေးနွေးလို့ရတယ်အမြင်ချင်းဖလှယ်လို့ရတယ်ကောင်းတဲ့ဘက်ကနေတင်လို့မြင်ပါတယ်ဒါပေမဲ့နောက်ပိုင်းကြာတဲ့အခါကျတော့ကျွန်တော်တို့ဒီသတိရဆိုင်ယဉ်ကျေးမှုကဘာဖြစ်တာလဲဆိုတော့ဟိုဘောလုံးမွေးကြည့်ဖို့နေရအဲတစ်လုံးနှလုံးသုံးလုံးထိုးဖို့အတွက်ဟိုတိုင်မင်းနဲ့နေရအဲ့တော့အပြက်ဘက်ကိုရောက်လာတော့အဲ့လိုရောက်လာပြီးတစ်ထည့်တစ်ထည့်နဲ့ပို့ပို့ဆိုးလာတာကဒီဘီယာယဉ်ကျေးမှုပုံစံမျိုးဖြစ်လာတဲ့အခါကျတော့ဟိုဆိုးလာတယ်လို့ကျွန်တော်မြင်ပါတယ်လူမီဒီယာအနာဂတ်မဲ့ကုန်နဲ့အဲဒီမန်ချက်တီပြောက်ကုန်နဲ့ဘာကြောင့်ဖြစ်တယ်လဲဆိုတော့ကျွန်တော်ထင်တာတော့ဒီပညာရေးညွှန်ညက်နေတာအလုတ်ကင်အခွင့်အလမ်းနေတာတွေကဒီလိုလူငယ်တွေကိုဟိုလမ်းပေါ်ရောက်သွားအောင်ဟိုတွန်းပို့တယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းဟိုပြည်ပဒီရောက်တဲ့အခါတတိထားကြည့်တော့အဲတရုတ်နိုင်ငံကူမင်းတို့စင်ကာပူတို့မှာအဲလက်ဖိတ်ဆိုင်တို့အဲ့လိုဘီယာဆိုင်တို့လူမရီအချိန်တုန်းကကျွန်တော်မတွေ့ခဲ့ပါဘူးအဲဒါကြောင့်ကျွန်တော်နိုင်ငံတိုးတက်ဖို့ဆိုရင်ကျွန်တော်တို့လူငယ်ဒီလက်ဖက်ရည်ဆိုင်ထိုင်တာဒီအဆိုင်ထိုင်တာတွေကိုတနိုင်ဆုံးကျွန်တော်တို့ထိမ့်ဖို့ဤလာမျိုးမျိုးစဉ်းစားရမှာဖြစ်ပါတယ်လူငယ်တွေအတွက်အခွင့်အလမ်းတွေအလုပ်ကံအခွင့်အလမ်းတွေပညာရေးအခွင့်အလမ်းတွေမျှော်လင့်ချက်တွေကျွန်တော်တို့ဖန်တီးရမှာဖြစ်ပါတယ်အဲဒီကအားဖွဲ့စည်းတွေအစိုးရပါဝင် NGO တွေအားလုံးဝိုင်းဝန်းကြိုးစားဖို့လိုပါတယ်နောက်ဒီလက်ဖိတ်ဆိုင်ဖွင့်တဲ့လူတွေဒီအဆိုင်ဖွင့်တဲ့လူတွေတင်တယ်လေတိုင်းပြည်အတွက်ကြည့်ပြီးတော့တိုင်းပြည်အတွက်ကောင်းမဲ့ SME လုပ်ငန်းတွေကိုပြောင်းလုပ်ကြရင်ကောင်းမယ်လို့ကျွန်တော်တို့အကြံပြုတိုက်တွန်းနေပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဟိုတကယ်အရေးပါတဲ့အချက်တွေပဲဖြစ်ပါတယ်ဆိုတော့
ဒီလက်ဖက်ဆိုင်တွေမှာအရင်တုန်းကတော့ဥမာကပြောခဲ့သလိုပဲနိုင်ငံရေးအမြင်နဲ့ဆွေးနွေးကြတာတွေပါလေတော့ရှိတာပေါ့အခုလူငယ်တွေကြားထဲမှာလည်းရှိပါလိမ့်မယ်နိုင်ငံရေးအမြင်ဘဝတန်းပြီးတိုးတက်ရတိုးတက်ကြောင်းကိုမိမိဘဝတိုးတက်ရတိုးတက်ကြောင်းဆွေးနွေးကြတဲ့လူငယ်တွေလည်းရှိမှာပါဘီယာတောင်းရင်းနဲ့လက်ဖက်ရည်တောက်သလိုပေါ့လေဆိုတော့ဒါမဲ့အခုတင်းနှံတက်ပြီးတော့ကြိုးစားကြတဲ့လူငယ်တွေလည်းရှိမှာပေါ့လေဆိုတော့အဓိကကတော့ဒီဘီယာဆိုင်နေရှိနေတာဟာဟိုအရင်ကလိုဘီယာဆိုတာအရက်သေးတာဖြစ်တဲ့အတွက်အမားလုပ်ဖို့ကတော့များနိုင်တာပေါ့ဆိုတော့အခုနောက်ဆုံးကျွန်တော်တို့အဆုံးမတက်ခင်မှာတယောက်ကိုကျွန်တော်စက္ကန့်30လောက်စီလေးကိုမာကီအနေနဲ့ကဒါကိုဘလို့တိုးတက်လူငယ်တွေထွက်ပေါက်ပိတ်နေတာကိုတိုးတက်အောင်ဘလို့လှုပ်ဆောင်ရင်ကောင်းမလဲဆိုတာလေးကိုကျွန်တော်စက္ကန့်30လောက်ကလေးမြန်မြန်လေးပြောပြလို့ရမလားဗျာ
ဟုတ်ကဲ့ဒီကတော့နိုင်ငံရေးအဓိကကြံနေပါတယ်ဒီနိုင်ငံရေးကဥဆောင်ပြီးတဲ့အစိုးရအဖွဲ့နိုင်ငံရေးအင်အားစုတွေအားလုံးကဒီလက်ရှိဖြစ်နေတဲ့ဒီကျွန်တော်လူမှုရေးအကြောင်းလေးပုံမှာစီနာထားပြီးတော့လူငယ်တွေကိုကထပ်ပေါက်ပိတ်နေရဆိုတဲ့ဥစ္စာကိုလည်းထပ်ပေါက်ရရှိအောင်အခွင့်အလမ်းတွေအလုပ်ကံအခွင့်အလမ်းတွေပြည်ထောင်အခွင့်အလမ်းတွေဖန်တီးပေးဖို့ကိုနိုင်ငံရေးနဲ့ပတ်သက်လို့ရှိရင်လည်းနိုင်ငံရေးလွတ်လပ်ခွင့်တွေပေးဖို့ကနစာပီရည်ရည်မှုနဲ့ပတ်သက်လို့လည်းပို့ပြီးတော့မြင့်တင်အောင်ကြိုးစားပေးမယ်ဆိုလို့ရှိရင်လူငယ်တွေကဒီထပ်ပေါက်ပိတ်နေတဲ့နေရာလမ်းပိတ်နေတဲ့နေရာလမ်းကြောင်းမှနဲ့နေသားနေပြီးတော့တကယ်လမ်းကြောင်းမှမော်တန်ရောက်ပြီးတော့ဟိုကျွန်တော်ရင်းတော့ရှိခဲ့တဲ့တကယ်ချစ်စရာကောင်းတဲ့ရင်းကြီးတဲ့ဒီလက်ဖိတ်ဆိုင်ရည်မှုတွေပြန်ပြီးထုံးလာမယ်သူတစ်ချက်တော့ဒီဘီယာဆိုင်ကအချိန်ကျိုးပြီးတော့ဟုတ်ပါဘူးညီမတို့လုပ်နေလူတွေဒီပီအာကနေကိုကြိုးခိုင်းလာလိမ့်မယ်လို့ကျွန်တော်တော့ပြောနေပါတယ
်ဟုတ်ကဲ့မတ်တင်စာရှင်လဲဝေရောလီရောခင်ဗျဆိုဒီအပေါ်မှာနောက်ဆုံး
ဟုတ်
ကဲ့မတင်တာရှင်းလိုက်ကြပါလားမတင်တာရှင်းလိုက်အနေနဲ့ဘယ်လိုပြုပြင်ပြောင်းလဲမလို့လုပ်တင်တယ်လဲဘယ်လိုမြင်ပါသလဲ
ဟုတ်ကျွန်တော်ဆောက်ပြောလို့ဒီဒီအားလုံးဒီအားဆိုင်တွေပါလူငယ်တွေပုံပြအချင်းကုန်လာတယ်ဆိုတာကျွန်မထင်ကျေဆွေးအခြေဒီပြောရင်းစနစ်ထိထားတဲ့ပုံမှာပြောရရင်ဒီလက်ရှိလူငယ်အခွင့်အရေးအများကြီးရှိပါတယ်ကျွန်တော်တို့ဒီလူငယ်ကိုယ့်ရဲ့လူရှိရင်တော့ပရိုက်ဆာလုပ်နေတောင်းမှာပရိုက်ဆာလုပ်နေအခွင့်အရေးရှိပါတယ်ဆိုတော့အဲ့အတိုင်းမှာလူငယ်ပို့ပြီးတော့ပန်းကြဆိုင်တဲ့ပြန်တန်လာအဲ့ဒါကြီးပေါ့နော်ဆော့ပြောတယ်ခရစ်ယာန်နဲ့ဖြစ်ဘလို့ပဲဖြစ်ဘာသာကြီးလိလလိုက်စားလာတာနောက်ဒီပရိုက်ဒါပေးတဲ့လူမျိုးလုံးကနေပုံတက်တက်စွာလုံးလာတာမျိုးကပို့ပြီးတော့လက်တွေ့ကြတဲ့အာဒီချေရှုမီးရန်ဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုလူတွေဟိုတုတ်တငေချင်းကိုကလုံးနေဆိုရင်ကိုတင်ဒီလုပ်ငန်းစဉ်ထဲမှာပေါ့လာပြီးတော့ဟိုပေါင်းလာပြီးတော့ဒီအကုန်ပြီးပေါင်းလို့ဆောင်နေဆိုအပိုင်းပေါ့နော်ဒါဆိုရင်သူ့ရဲ့အချိန်ကြီးကဒီဘက်မှာပူအကျိုးရှိပါနဲ့အသုံးချနိုင်တယ်။30တိုင်းဝိုင်းနေလို့စိတ်ကိုဆိုင်ပါတယ်။ပေါင်းတဲ့နေရာဒီဟာတောက်တယ်ဆိုလဲပေါင်းသွားတာများတော့လေ။တော်တော်အဲ့ဒီတိုင်းလေ
းဟုတ်ကဲ့ဖုန်းလိုင်းကလည်းမကြည့်တော့ကျွန်တော်တို့ဟုတ်ကဲ့မတင်တာရှင်းလိုက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဆိုတော့အခုဒီနေ့ဝင်ရောက်ဆွေးနွေးပေးကြတဲ့သူတွေအားလုံးကလည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်တို့အချိန်ကတလောက်ဖက်ရတော့ဒီမှာပဲဒီစီဘတ်တော်နားလဲကြအောင်ပါ
သူမခင်ဖြူထွေးနဲ့အတူကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းကိုတင်ဆက်ခဲ့တာပါရှင်။ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။ခုကြံနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုကောင်းလင်းဦးကတလက်ကျင်းညာပေးပါအောင်ရှင
်။ယမင်နိုင်ငံဆန္ဒမျိုးတော်ကသမရအင်တော်ဝင်းတွေကိုရှီယာစစ်သွေးကြွတွေဝင်ရောက်စီးနင်းခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်။ဝင်းကြီးချုပ်ရဲ့နေနေညဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ထိတ်တဲရင်ဆိုင်မှုတွေကြုံနေရတာတွေအဆုံးသတ်ဖို့ဟောက်တီစတဘုံတွေကအင်္ဂါနေ့စောပိုင်းမှာဆွေးနွေးမှုတွေလုပ်ခဲ့သေးတယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါ Eastern စစ်သွေးကြွအဖွဲ့ IS ကဖမ်းဆီးထားပြီးပြန်ပင်းငွေဒေါ်လာတန်း200ကို82နာရီအတွင်းမပေးရင်တပ်ပစ်မယ်လို့ချင်းချောက်ခံထားရတဲ့ဂျပန်နိုင်ငံသားနှုတ်ကိုအမြဲဆုံးပြန်လွတ်ပေးဖို့ဂျပန်ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်ဂျပန်နိုင်ငံသားတွေကိုတတ်မယ်လို့ချင်းချောက်လိုက်တာခွင့်မလွတ်နိုင်တဲ့လုပ်ရဖြစ်တဲ့အကြောင်းနဲ့သူတို့နှုတ်ကိုထိခိုက်နာကျင်အောင်မလုပ်ဖို့အမြဲဆုံးပြန်လွတ်ပေးဖို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကအပြင်းထန်တောင်းဆိုလိုက်တာပါIS is an institute ကြွားရီတို့တက်ခိုက်သမားတွေစုဆောင်းပေးနေသူတွေလို့တန်ရရှိသူနှုတ်ကိုပြီးခဲ့တဲ့သတင်းပတ်တဲ့ဖတ်စီရတဲ့ဂျာမနီနိုင်ငံမှာနောက်ဆက်တွဲအဖြစ်ဘာလင်မြို့နယ်တခြားမြို့တွေကနေရာပေါင်း73ခုမှာရဲတပ်ဖွဲ့ဝင်တွေကစီးနင်းရှာဖွေတာတွေလုပ်ခဲ့ပါတယ်ဒီကနေ့စီးနင်းခဲ့တဲ့နေရာတွေကတောက်ချန်နေကဖတ်စီလိုက်သူနှုတ်ဦးနဲ့ဆက်နွယ်တယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ကပြောပါတယ်ဒီနေ့2015ခုနှစ်ကမ္ဘာစီးပွားရေးတိုးတက်မှုကနေကွင်းနဲ့မြင်မဲ့တိုးတက်မဲ့အလားအလာတွေရှိနေတယ်လို့အပြည်ဆိုင်ရာငွေကြေးရပုံဝေဖွဲ့ IMF ကခန့်မှန်းပါတယ်။အော်တိုဘာလကခန့်မှန်းချက်ထက်3.3%ခန့်လုံးရော့ချပြီးဒီနေ့ကမ္ဘာစီးပွားရေးက3.5%ခန့်လုံးနဲ့ ရှင်းနေ2016ခုနှစ်မှာတော့3.9%ခန့်ရှိလိမ့်မယ်လို့ IMF ကခန့်မှန်းခဲ့တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်းမှုကမခင်ဖြူထွေးဖြစ်ပြီး engineer ကတော့ Vesco Volaric ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00-8:00အစီအစဉ်တွေကို line to meter 3040 48 50ရိုးကနေထုတ်လွှင့်ပေးသွားမှာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မအနန္ဒလာပါ။
This program has come to you from the Voice of America, Washington.